Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါသည်ဗျာ VOA American အသံရဲ့2024ခုနှစ် February 3ရက်စနေမနက်ခင်းမြန်မာပိုင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလိုက်မီတာ190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9:00တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဗျာကျွန်တော်ငင်းငယ်ပါအခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ကန်ယူနစ်အပေါ်ဣသရေးစစ်ရှင်မြင်လာမှုဟာဒူးစိုးရင်ဝယ်ကောင်းချောင်း UNO ချာကကြွကြလိုက်ပါတယ်။တိုင်းနိုင်ငံတောင်ပိုင်းရင်မတော်တဆမှုမှာမြန်မာတချို့သေဆုံးသွားပါတယ်။မြောက်ကိုရီးယားဒုံးကျည်ပြစ်လို့ချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကဒီနှစ်အတွက်ပထမအဦးဆုံးစစ်ရေးလေ့ကျင့်ခဲ့ကြပါတယ်
။အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်အကျဉ်းချခံထားရတဲ့မိခင်ဒေါ်ဆန်းစုကြည်စီကနေလက်ရေးနဲ့စာကိုလက်ခံရရှိရတဲ့ပတ်သက်လို့တားဖြစ်သူKim Aris ကကိုထိန်လင်းနဲ့မေးမြန်းထားချက်တခါဆန္ဒသိမ်း3နှစ်ကြာချိန်အခက်အခဲမျိုးစုံကြုံနေရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေပြပရောက်မြမလုံသမားတွေရဲ့အခက်အခဲရခိုင်ဘက်ကပြိပခါတွေအတွင်းဆက်သွယ်ရေးတွေတက်တောင့်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်အပတ်စဉ်တင်ဆက်ပေးနေတဲ့မျိုးသမီးကဏ္ဍမှာတော့အာဏာသိမ်း3နှစ်ပြည့်မျိုးသမီးနဲ့နိုင်ငံရေးဦးဆောင်မှုအကြောင်းကိုNUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်နဲ့မေးမြန်းတင်ဆက်ထားတာကိုလည်းနားဆင်ရဖို့ရှိပါတယ်များ။ဒါပြင်သုတဆောင်တဲ့ American တခွင်နဲ့သိပ္ပံနဲ့နှီးပညာခန္ဓာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါ်ခင်မျိုးတက်ကပြောပြပေးပါဦးများ
။ဂါဇာဒေသမှာတောက်ကြံတွေကလည်းတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာဖြစ်ပြီးတညာထဲမှာလည်းလူပေါင်း105ယောက်သေဆုံးခဲ့ရတယ်လို့ဂါဇာကချမ်းမရအရာရှိတွေကပြောပါတယ်။ဒါဟာဂါဇာတောင်ပိုင်းကခန်းယူနစ်မျိုးကိုအစ္စရေးကနေလေချောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်နေတာကြောင့်ဖြစ်ကြောင်းဟာမတ်စ်သတင်းပြန်ကြားရေးအရာရှိယုံပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်။ Reuters သတင်းမှာတော့တောက်ချန်လေးကဂါဇာတောင်ပိုင်းကရာဖာမြို့ရဲ့ဆင်ခြေဖုံးဒေသတွေကိုအစ္စရေးကနေပစ်ခတ်တိုက်ခိုက်ကြောင်းနဲ့ဒါဟာစစ်ပွဲစတင်ချိန်ကစပြီးအကြီးဆုံးထိုးစစ်ဆင်မှုဖြစ်ကြောင်းပြောပါတယ်။ဣသရေလတွင်ခန်းယူနစ်ကိုစတင်တိုက်ခိုက်ခဲ့ခြင်းကစပြီးရာဖာဘက်ကိုထွက်ပြေးခိုလုံရတဲ့ပါလက်စတိုင်းသားကတိမ့်နေချီရှိနေပါတယ်။ကုလသမဂ္ဂ UNOCHA ယုံပြောခွင့်ရကတော့ခန်းယူနစ်မှာတိုက်ပွဲတွေပြင်းထန်လာတာကိုအထူးစိုးရိမ်ကြောင်းနဲ့ဒါဟာရာဖာဘက်ကိုထွက်ပြေးခိုလုံသူပိုးပြီးညလာနိုင်ကြောင်းဂျနီဗာကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရာဖာကိုထွက်ပြေးခိုလုံနေသူကအခုဆိုဂါဇာရဲ့လူဦးရေ 2.3 သန်းနဲ့ကထက်ဝက်ကျော်လောက်ရောက်နေတာဖြစ်ကြောင်းလည်းပြောပါတယ်။အဲဒီမှာစားနပ်ရိက္ခာနဲ့တောက်သုံးရင်ခြင်းမကပဲနားခိုစရာအတွက်ပါမလုံမလောက်ဖြစ်နေရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ3နှစ်ပြည့်တဲ့ February 1ရက်နေ့ကဗြိတိန်အစိုးရကနေမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အစိုးရပိုင်းကုမ္ပဏီနှစ်ခုနဲ့မြန်မာအတိုက်ခံတွေကိုချိန်မုံနေတဲ့ချိန်မြန်တပ်မနှစ်ခုကိုအရေးယူဒဏ်ခတ်လိုက်တယ်လို့ကျင်းရချက်ထုတ်ပြန်ခဲ့တာပါမြန်မာအစိုးရပိုင်းကုမ္ပဏီနှစ်ခုဖြစ်တဲ့အမှတ်1နဲ့အမှတ်2တတုရင်းဌာနတွေဟာစစ်ကောင်ဆောင်နဲ့ဆက်လက်ရပ်တည်နေအောင်အတွက်စီးပွားရေးအရပံ့ပိုးပေးနေတာကြောင့်အရေးယူတာဖြစ်ပြီးချင်းမြန်တက်မှ89နဲ့တရက်တတုကတော့အာဏာသိမ်းမှုကိုလက်မခံဘဲဆန့်ကျင်သူတွေအတိုက်ခံတွေကိုပြစ်မှတ်ထားတာအပါဝင်အရသားတွေကိုတိုက်ခိုက်ဖိနှိပ်နေတာကြောင့်အခုလိုအရေးယူတာလို့ဖော်ပြထားပါတယ်စစ်တပ်အာဏာသိမ်းထားတဲ့3နှစ်အတွင်းဗြိတိန်အစိုးရဒဏ်ခတ်အရေးယူခဲ့တဲ့လူပုဂ္ဂိုလ်က25ဦးရှိပြီးကုမ္ပဏီလုပ်ငန်းပေါင်းက33ခုရှိနေပါတယ်။အခုလိုစစ်တပ်အာဏာသိမ်းပြီးအရသာပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေဆက်ပြီးကျူးလွန်နေတာအတွက်ရှုံချကြောင်းဗြိတိန်နဲ့မဟာမိတ်နိုင်ငံတွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာလူမှုပေါ်မှာရက်ဆက်စွာဖိနှိပ်မှုတွေကိုရပ်ဆိုင်းစေဖို့အတွက်မြန်မာစစ်တပ်ပေါ်မှာ PR တွေဆက်ပြီးတိုးပေးဖို့ရှိကြောင်းလည်းဗြိတိန်အစိုးရကပြောပါတယ်။ထိုင်းတောင်ပိုင်းပရာချုခီရီကန်ခရိုင်ဟွေးဆိုင်ဟိုင်ရက်ဟွာဟင်မြို့နယ်ထဲမှာကားမတော်တဆဖြစ်မှုကြောင့်ဆောက်လုပ်ရေးလုပ်ငန်းခွင်ကနေပြန်လာတဲ့မြန်မာနိုင်ငံသား3ဦးအပါအဝင်4ဦးသေဆုံးပြီး12ဦးထဏ်ရာပြင်းပြင်းထန်ထန်ရခဲ့ပါတယ်။ကားထဲမှာမြန်မာ12ဦးနဲ့ထိုင်း4ဦးလိုက်ပါလာတာပါ။January 31ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီကားမတော်တဆမှုမှာလမ်းဘေးကတစ်ပင်ကိုဝင်တိုက်မိတာဖြစ်ပါတယ်။တေဆုံးသူတွေထဲမှာ Yamaga, don't bomb bureau. Then ya do read emparo, so in yare, lunari, barney barry. Taha, Natown, the set legal net, Lute, somare, gal, madora samu, pietello. Yama lotoma ye cooning some ye penny, umojoga, pure barry. A who, gare, lipa ladu, a miazuha, gain lumioriba. A who knows yama daughter sat dangurijang, bigger at net emaro, Yama, the sejo, de songi adalo.
တန်ရရသူကကိုးဆယ်ဝန်းကျင်လောက်ရှိနေပါတယ်ဗျူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.3 MHz 93.9 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 MHz
င်းမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယား2024ခုနှစ်အတွက်ပထမဆုံးအချိန်ဖြစ်နေအထူးတပ်ဖွဲ့စီးရီးလေ့ကျင့်မှုကိုပူးတွဲပြုလုပ်လိုက်ပါတယ်။ဒီလေ့ကျင့်မှုကိုတောင်ကိုရီးယားရဲ့မြောက်ပိုင်းကိုရီးယားနယ်စပ်အနီးပိုချွန်မြို့မှာဇန်နဝါရီ31ရက်နေ့ကပြုလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားဟာစရုပ်ထအချိန်မြောက်ဒုံးကျည်တွေကိုစမ်းသပ်ပြီးပြစ်လွတ်နေတာဖြစ်ပြီးအခုလိုချိန်မှာပူးတွဲစစ်ဆင်ရေးလေ့ကျင့်မှုကိုစတင်လုပ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်အထူးတပ်ဖွဲ့တွေပူးပေါင်းပြီးဒီချိန်ပူးတွဲလေ့ကျင့်တာဟာအထူးစစ်ဆင်ရေးစွမ်းရည်တွေကိုအားကောင်းစေပါတယ်။ရှစ်ဆက်ပြီးတော့လဲရန်သူကိုအောင်နိုင်ရေးအတွက်လိုအပ်တဲ့စွမ်းရည်ရဖို့နဲ့အမြဲအသင့်ဖြစ်နေအောင်စီးရီးလေ့ကျင့်မှုတွေကိုဆက်ပြီးလုပ်သွားပါမယ်လို့တောင်ကိုရီးယားဗိုလ်ကြီးဆွန်တောင်ကူကပြောကြခဲ့ပါတယ်လေ့ကျင့်တဲ့အထက်မှာတော့တနက်ပြစ်လေ့ကျင်တာအထူးကျင်းထောက်လန်းတာနဲ့ထိုးပေါက်ချီတက်တာတွေလည်းပါဝင်ပါတယ်မဟာမိတ်နိုင်ငံခြားပူးတွဲအထူးစစ်ဆင်ရေးတွေလှုပ်ဆောင်နိုင်မှုစွမ်းရည်ကိုမြင့်တင်ဖို့အတွက်ရည်ရွယ်တာလို့လည်းပြောပါတယ်မြောက်ကိုရီးယားဘက်ကလည်းအနောက်ဖက်ကမ်းရိုးတန်းတစ်လျှောက်ခရုစ်ဒုံးကျည်အများအပြားကိုတောက်ကြနေမှာပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်မြောက်ကိုရီးယားဟာမဟာဗျူဟာမြောက်ခရုစ်ဒုံးကျည်တွေကိုစမ်းသပ်ခဲ့ကြောင်းနဲ့အရင်ဘက်ကထုတ်ပြောထားပြီးဖြစ်ပါတယ်။ဒါဟာနျူကလ িয়ার ထိပ်ပူးတက်ဒုံးကျည်တွေဖြစ်ဖို့ဖြစ်ွယ်ရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုန်းကလည်းအနောက်ဖက်ကမ်းရိုးတန်းကနမ်ဖိုးစိတ်ကမ်းမြို့ကတင်မောချင်းတစ်ခုကိုစစ်ဆင်းနေစမှာစီးရီးပြင်ဆင်မှုမှာရေတပ်အင်အားရဲ့အရေးကြီးပုံကိုအလေးပေးပြီးတော့ပြောထားတာဖြစ်ပါတယ်။အီရန်ရဲ့ပက်ထင်းတက်မစ္စိုင်းဒုံးနဲ့drone စီမံကိန်းတွေအတွက်လိုအပ်တဲ့ပစ္စည်းတွေနည်းပညာတွေပေးအပ်တဲ့အီရန်နဲ့ဟောင်ကောင်အခြေစိုက်ကုမ္ပဏီ၄ခုအပြင်အီရန်ရဲ့ကုန်ပစ္စည်းတွေကိုရောင်းချပေးနေတဲ့ဟောင်ကောင်အခြေစိုက်ကုမ္ပဏီတစ်ခုကိုဒဏ်ခတ်အရေးယူလိုက်တယ်လို့ American ဘဏ္ဍာရေးဌာနကတောက်ကြနေမှာကြေညာလိုက်ပါတယ်။အီရန်တော်လှန်ရေးအဆင့်တက်ရဲ့ Computer Cyber ထိန်းချုပ်ရေးဌာနကအရာရှိ6ဦးကတော့ American နဲ့တခြားနိုင်ငံတွေမှာရှိတဲ့အရေးပါတဲ့အခြေခံအဆောက်အုံတွေမှာစိုက်ဘာတိုက်ခိုက်မှုတွေလုပ်တဲ့အတွက်အရေးယူခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။အခုလိုအရေးယူလိုက်တဲ့အတွက်အရေးယူခံရတဲ့ကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေရဲ့ American ပြည်ထောင်စုထဲမှာရှိတဲ့ပိုင်ဆိုင်မှုအားလုံးကို American အစိုးရကနေထိန်းချုပ်ထားမှလည်းဖြစ်ပါတယ်။ American နိုင်ငံသားတွေနဲ့ American ကုမ္ပဏီတွေအနေနဲ့လည်းဒီဒဏ်ခတ်အရေးယူခံရတဲ့ကုမ္ပဏီတွေနဲ့ပတ်သက်တာငွေလွှဲပြောင်းတာတွေကိုမလုပ်ဖို့လဲတားမြစ်ထားပါတယ်ပါကစ္စတန်အနောက်တောင်ပိုင်းကတည်ငြိမ်မှုမရှိတဲ့ဘလူးချစ်စတန်ပြည်နယ်ထဲမှာစစ်သွေးကြွနှိမ်နေ3ရက်ကြာဆစ်ဆင်းရေးလှုပ်ဆောင်မှုတစ်ခုကလည်းခွဲထွက်ရေးသမားစစ်သွေးကြွ24ယောက်ကိုအသေးရမိတယ်လို့ပါကစ္စတန်အာဏာပိုင်တွေကတောက်ကြနေမှာပြောပါတယ်စစ်တပ်သတင်းထုတ်ပြန်ရေးအဖွဲ့ကလည်းအဲ့ဒီပြည်နယ်ထဲကမတ်မြို့မှာတိုက်ပွဲတွေဖြစ်ပွားကြောင်းအတည်ပြုခဲ့ပြီးစစ်သွေးကြွတွေကအရေးပါတဲ့အစိုးရဆက်ပစ္စည်းတွေကိုတိုက်ခိုက်ခဲ့တဲ့အင်္ဂါနေ့ကစပြီးအခုလိုဆစ်ဆင်ဝင်ခဲ့တာလို့ပြောပါတယ်တိုက်ပွဲမှာလုံခြုံရေးတပ်သား၄ဦးနဲ့အရသား၂ဦးသေဆုံးကြောင်းလည်းပြောပါတယ်အစောပိုင်းထုတ်ပြန်ချက်မှာတော့သေဆုံးတဲ့ဆစ်သွေးကြွတွေထဲမှာအသေးခံဘုံခွဲသမားအများပြားပါဝင်တယ်လို့ဖော်ပြထားပါတယ်ဘလူးချစ်စတန်ခွဲထွက်ရေးအဖွဲ့ BLA ရဲ့တောက်ကြနေထုတ်ပြန်ချက်မှာတော့အသေးခံဘုံခွဲသမားတွေအပါအဝင်သူတို့ရဲ့တိုက်ခိုက်ရေးသမား400လောက်ဟာဒါဇင်နဲ့ချီတဲ့ပါကစ္စတန်လုံခြုံရေးတပ်သားတွေကိုတပ်ဖြတ်နိုင်ရကြောင်းဖော်ပြထားပါတယ်။ပါကစ္စတန်မှာ February 10ရက်နေ့ကျင်းပမဲ့ ရေကောက်ပွဲမတိုင်ခင်အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတဲ့အတွက်ပါကစ္စတန်နိုင်ငံသားသန်း240ကျော်ဟာလုံခြုံရေးအတွက်စိုးရိမ်လာနေကြတာဖြစ်ပါတယ
်စနေမနေ့ထိတ်တန်းသတင်းတွေကိုဒေါခင်မြို့သက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာကူကဆလို့သတင်းပေးပို့ချက်နဲ့ပတ်စံကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်မြတ်အခုတော့စပြေးဒုက္ခသည်တွေအခြေအနေနဲ့စတင်တင်ဆက်ပါမယ်မြတ်စစ်တပ်ကအနာသိငဲ့တာ၃နှစ်တာကာလကိုရောက်ရှိလာတဲ့အချိန်မှာပဲတိုက်ပွဲတွေပိုးပြင်းထန်လာပြီးစပေးတိတ်ရှောင်နေသူတွေနေရပြန်ခြင်းပေမဲ့မပြန်နိုင်ပဲဖြစ်နေကြပါတယ်အချိန်ကာလကြာမြင့်လာတဲ့အတွက်စပေးရှောင်နေရဲ့လူမှုစီးပွားဘဝတွေပိုပြီးခက်ခဲလာသလိုအလုတ်လက်မဲ့နဲ့ကုန်စည်နှုန်းကြီးမြင့်တဲ့ပြဿနာတွေကိုလည်းကြုံတွေ့လာရပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကဆက်ပြော့ပြီးပြောပြပေးပါဦးခင်ဗျာ
။ဖေဖော်ဝါရီလ1ရက်အရသာအစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တာ၃နှစ်ပြည့်သွားပါပြီ။စစ်တပ်အာဏာသိမ်းချိန်မှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာတွေကိုအကြမ်းဖက်ဖြိုခွင်းခဲ့လို့လူအများအပြားတင်ဆုံးခဲ့ပြီးတဲ့နောက်ပြည်သူ့ကာကွယ်တပ်ဖွဲ့တွေဖွဲ့စည်းပြီးလက်နက်ကင်တော်လှန်ရေးကိုစတင်ခဲ့ကြကနိုင်ငံနေရာအတော်များများမှာတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲဖြစ်လာပြီးနောက်စစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းခမန်းကြီးအရသာ 2.6 တန်းကျော်ဟာဥယျင်စွန့်ခွာတင်းရှောင်နေရပါတယ်။ကရင်နီပြည်နယ်မှာကာကွယ်ရေးတပ်ဖွဲ့တွေကတေလေးလုံးစစ်စင်ရေးအကောင်အထည်ဖော်ချိန်မှာတိုက်ပွဲတွေလွိုက်ကော်မျိုးပေါ်ဒီရောက်ရှိလာပြီးတမျိုးလုံးဒီပါစစ်ဘေးရှောင်ခဲ့ရပါတယ်။လွိုက်ကော်မျိုးကန်စစ်ဘေးရှောင်တူဦးဖြစ်တဲ့ကိုထက်ကတော့နေရက်ကိုပြောင်းကျင်တယ်လို့သူစန္ဒာကိုပြောပါတယ်။
လိုက်ကောင်းနေစစ်ဘေးရှောင်လာမယ်သူတော့တခါမှမထင်ထားပါဘူးဘာလို့ဆိုအခုလိုရှောင်လာတော့အရင်ကြီးပြန်ချင်တာပေါ့ကိုယ်နဲ့ကိုယ်ဆိုတော့ဘယ်ညာပဲနေနေကိုယ်ရင်တော့နေထိုင်မှုမရှိဘူးလေပြန်လို့လားပြန်လို့ရလည်းမရပြီသူများသူများအိမ်မှာနေတော့ကြီးရှည်ဆိုတော့အဆင်မပြေဘူးလေနော်အရင်အားနာရတယ်သူများတော့ဘာမှမပြောပါဘူးဒါပေမဲ့ကိုဆက်ရမပြောဘူးကိုယ်ရင်ကိုယ်ပဲအမြဲတမ်းတတိယနေတော့အရင်လည်းအခုလောလောဆယ်ရှိလားမရှိလားလည်းမတည့်ခွဲတော့ဘူးဒါဆိုရေရှည်ဘယ်လောက်တိနေရမယ်မှလည်းမသိဘူးအရင်တော့အခက်အခဲဖြစ်တယ
်စစ်တပ်ကတကြောပြန်အာဏာသိမ်းခဲ့တာ၃နှစ်ပြည့်လာတဲ့အချိန်မှာပဲဂရင်းနီပြည်နယ်မှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အတွက်မြို့ကန်တွေဟာနေအိမ်တွေကိုစွန့်ခွာတင်းရှောင်နေရပါတယ်ရိုက်ကော်မြို့ပေါ်မှာတော့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနေရာယူထားကြပြီးနှစ်ဖက်စီးရီးတင်းမာနေကြတာပါချင်းပြည်နယ်ထန်တလန်မြို့ကဒေသခံတွေဟာလည်း2021စက်တင်ဘာလကလေးကစလို့မြို့ကိုစွန့်ခွာပြီးစစ်ဘေးရှောင်နေရတာနှစ်နှစ်ကျော်လာနေပါပြီမြို့ရဲ့အင်ဂျီ3ပုံ2ပုံဟာမီးလောင်ပျက်စီးခဲ့ရပြီးလုံးဝနေထိုင်လို့မရတော့အောင်မြို့ပြည်ကြီးတစ်ခုလိုဖြစ်သွားခဲ့ပါတယ်နှစ်နှစ်ကျော်စစ်ဘေးတင်းရှောင်နေရတာဖြစ်လို့နေရက်ကိုပြောင်းခြင်းပေမဲ့ပြန်လို့မရတဲ့အခြေအနေတွေကြောင့်တိုက်ပွဲတွေကိုပြီးဆုံးစေချင်တယ်လို့ထန်တလန်စစ်ဘေးရှောင်တူကအခုလိုပြောပါတယ
်ပြန်လို့ရပြီဆိုရင်တော့ဒီနေ့ရတယ်ပြောရင်တော့မှဒီနေ့ဆက်ချင်းပြန်ချင်တာဒါပေမဲ့အလိုအခြေအနေလည်းမဟုတ်သေးဘူးသူဆက်ချင်းတော့မပြီးသေးဘူ
းစစ်ဘေးရှောင်တွေဟာနေအိမ်တွေမီးလောင်သွားတဲ့အတွက်ပြန်စရာနေရာမရှိတော့ဘဲတောတောင်တွေထဲနေထိုင်နေရပါတယ်စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့2023အောက်တိုဘာ1ရက်နေ့အထိချင်းပြည်နယ်ထဲမှာနေအိမ်2000ကျော်မီးရှို့ဖျက်ဆီးခံရပြီးတိမ့်နဲ့ချီတဲ့အရသားတွေစစ်ဘေးရှောင်နေရတယ်လို့ချင်းအဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်စစ်တပ်ကမကြာခဏနေမြေရှင်းလင်းလို့စစ်ဘေးဒုက္ခတွေအများဆုံးရှိတဲ့သခိုင်းတိုင်းထဲမှာလည်းစစ်တပ်ကအာဏာသိမ်းတာ၃နှစ်နီးပါးရှိနေပေမဲ့စစ်ဘေးတင်းရှောင်နေရပြီးအခက်အခဲတွေကြုံနေရဆဲဖြစ်ပါတယ်သခိုင်းတိုင်းတွေကတပင်းမျိုးဟာဆိုရင်လေစစ်တပ်ရဲ့နေမြေရှင်းလင်းရေးကိုအကြိမ်ကြိမ်ခံရတဲ့မျိုးတစ်မျိုးဖြစ်ပါတယ်။နေရင်ဒီမီးရှို့ခံရလို့ပြန်စရာမရှိတော့တဲ့စစ်ဘေးရှောင်တွေလည်းရှိနေသလိုစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်စစ်ကြောင်းနဲ့ဝေးရာကိုခိတ္တတင်းရှောင်နေရတဲ့ဒေသခံစစ်ဘေးရှောင်တွေလည်းရှိနေပါတယ်။အာဏာသိမ်းတာ၃နှစ်နီးပါးရှိလာချိန်မှာစစ်ဘေးရှောင်ရတဲ့ဒေသခံတွေမှာလည်းစားဝတ်နေရေးကြက်တဲတာအပြင်စိတ်မလုံခြုံမှုကိုပါခံစားနေရတယ်လို့တပင်းစစ်ဘေးရှောင်ကူညီသူတူဦးကသူတို့ကြုံတွေ့နေရတာကိုပြောပါတယ်
။မေရန်စစ်ဘေးရှောင်ကလည်းနေ့တော်ကြာခဲ့ပြီးတော့သူတို့ကတော့ကိုယ်ရင်ကိုယ်ရာကိုပြန်မနေရဘူးကိုယ်ရင်ကိုယ်ရာကိုပြန်နေရတယ်။ဖြစ်တယ်လို့ဒယ်လီနဲ့နေနေကြရတယ်ပေါ့နော်။အစားအသောက်ခက်ခဲအနေထိုင်ခက်ခဲပေါ့နော်။အဲ့ဒါမျိုးနဲ့နေနေကြရတယ်။စစ်ကောင်စီရဲ့မီးရှို့တဲ့ဂျန်နေ ာမှမသိဘူးတော့မယ်လုံးကြုံလည်းလို့မခံစားအောင်နေ့စဉ်နေ့စဉ်ကိုယ်အိမ်နဲ့ကိုယ်အရေးအခုဆိုရင်10မိုင်ကျော်လောက်ကိုပြီးလွားပြီးတော့တင်းချောင်းနေထိုင်အဲ့လိုမျိုးနေကြရတာ
စစ်တပ်ကိုလက်နက်ကင်ဒေါ်လာရံမှာအားကောင်းတဲ့နောက်တနေရာဖြစ်တဲ့မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လေကျေးရွာတွေဘက်ကိုကုန်စည်စီးဆင်းတာမရှိရအောင်ပိတ်ဆို့ဖို့အဓိကလမ်းစုံနေရာတွေမှာစစ်စေးဂိတ်တွေလုပ်ပြီးစစ်တပ်ကတားမြစ်စစ်ဆေးနေပါတယ်အဲ့ဒီနောက်ဆက်တွဲဆိုးကျိုးကတော့စီပေးဆောင်တွေဟာကုန်စည်နှုန်းကြီးမြင့်မှုနဲ့အလုပ်လက်မဲ့ပြဿနာကိုရင်ဆိုင်လာရပါတယ်
လူနေမှုအခြေအနေကဆိုးတယ်အလုပ်လက်မဲ့တမားတွေပေါ့အရင်တော့လက်မဲ့ရမယ်လူတန်းစားတွေမှာကြတော့အဲ့လိုမျိုးထူတော့သူတို့ကမိသားစုများတဲ့လက်ရှိလက်မဲ့တမားဆိုလို့ရှိရင်အဲကျွန်တော်လက်တွေစားရမှရှိပေါ့နောက်ထပ်အတွေ့အကြုံယူထားရတယ်ပေါ့နော်လုံရတယ်လုံဝမရှိရလို့ဖြစ်နေတာကျွန်တော်တို့ဒီမှာကြတော့တိုက်ကိုပါပိတ်ထားခါပြီပေါ့နော်သွားလို့မရတော့ဘူးဒါမျိုးကုန်စည်စင်းမှုဆိုတာကြတော့ကျွန်တော်တို့ဒီမှာပေါ့ခိုးပေါက်တွေတော့ရှိတယ်ခိုးပေါက်တွေကကြတော့ကျွန်တော်ဘယ်ရက်တည်းလို့တော့မသိဘူးပေါ့70 70 70ချိန်တာ70 70ချိန်တော့ဒီကရောက်တော့ကိုဗစ်နှုန်းတွေအကုန်မြင့်တာပေါ့ဓာတ်ဆီတစ်ပုဒ်ကို4000ပေါ့ကျွန်တော်တို့လောမှာဆိုရင်
လက်ရှိမြန်မာနိုင်ငံလူဦးရေရဲ့၃ပုံ၃ပုံဖြစ်တဲ့ 18.6 တန်းဟာအရေးပေါ်အကူအညီလိုအပ်နေပြီးဒီလိုအပ်ချက်ဟာအာဏာမသိမီကတည်းက19ဇနီးပါးမြင့်တက်လာတယ်လို့ UNOCHA အဖွဲ့အစည်းမှဖော်ပြပါတယ်။စီပေးဆောင်အခြေအနေနဲ့နေအိမ်မီးရှို့ခံရတဲ့စည်ရင်းတွေကိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်လို့မရှိပေမဲ့စီပေးဆောင်အများစုဟာစကိုင်း၊ချင်း၊ကယား၊ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှဖြစ်ပြီးအနာသိမ့်ပြီး၃နှစ်အကြာမှာတော့စကိုင်းတိုင်းမှာစစ်ပေးဆောင်၃သိန်းနီးပါးရှိပြီးဒုတိယအနေနဲ့ကရင်ပြည်နယ်မှာဒေသခံ9000ကျော်ဟာစစ်ပေးတိမ်းရှောင်နေရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ရန်ကုန်ကသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ပြောပြခဲ့တာပါဗျာ။အခုတော့ရွှေပြောင်းလှုပ်သားတွေအကြောင်းနောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်နဲ့ဆက်ပါမယ်။စစ်ကောင်စီလက်ထက်တရားဝင်လှုပ်သားဆီလွတ်မှုတွေပြန်ဆက်တင်ခဲ့တဲ့2022မေလနောက်ပိုင်းမှာပြည်ပထွက်အလုပ်လုပ်သူတွေတဟုန်လုံးများလာပြီးရောက်ရှိတဲ့နိုင်ငံအလိုက်ပြဿနာမျိုးစုံကိုလည်းရွှေ့ပြောင်းလုပ်သားတွေရင်ဆိုင်နေရပါတယ်။အလုပ်လက်မဲ့ဖြစ်မှုတွေအခွင့်အရေးဆုံးရှုံးမှုတွေလူကုန်ကူးတာတွေအထိမြန်မာရွှေ့ပြောင်းလုပ်သားတွေကြားမှာဖြစ်ပွားနေတာပါ။သုံးနှစ်တာကာလအတွင်းမြန်မာရွှေ့ပြောင်းလုပ်သားတွေကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုတော့ကိုရဲမောင်ကပြောပြပေးပါဦးမယ်။
2022မေလနောက်ပိုင်းပြည်ပကိုအလုပ်သမားစာချုပ် MOU နဲ့တရားဝင်လုပ်သားစစ်လွတ်သားတွေပြန်စတင်ပြီးနောက်ပိုင်းမြန်မာနိုင်ငံသားတွေအများဆုံးသွားကြတဲ့နိုင်ငံကတော့ထိုင်းနိုင်ငံပါမြန်မာနိုင်ငံသားနှစ်သန်းနီးပါးထိုင်းမှာအလုပ်လုပ်နေကြတယ်လို့မြန်မာအလုပ်သမားရေးအဖွဲ့အစည်းတွေကပြောပါတယ်ဒါပေမဲ့အေဂျင်စီနဲ့စာချုပ်ချုပ်ထားတဲ့လစာအတိုင်းအပြည့်အဝမရတဲ့သူတွေရှိနေပြီးတချို့ဆိုရင်လအတော်ကြတဲ့အထိအိမ်ကိုငွေပြန်မပို့နိုင်ကြပါဘူးဒီပြဿနာတွေကိုမြန်မာစစ်ကောင်စီကလစ်လျူရှုထားကြောင်းထိုင်းချေဆိုင်ရခိုင်အလုပ်သမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်ကပြောပါတယ
်။ဒီလိုတို့စိတ်ရင်းမှာဆိုလို့ရှိရင်လေဒီဥပဒေမရတဲ့စိတ်ရင်းတွေကထိုင်းနိုင်ငံမှာအများကြီးရှိတယ်။အမေတဲ့ဒီမှာဆိုကိုဆိုးတယ်။ဒီလိုတို့တက်ပြည့်ရေးမြောက်မြို့မှာဆိုလို့ရှိရင်လေစိတ်ရင်းပုံ400မှာစိတ်ရင်းမပြည့်တဲ့စိတ်ရင်းမှာစိတ်ရင်းလောက်ကြီးရှိတယ်။ထိုင်းနိုင်ငံကိုရောက်ရှိနေကြတဲ့ရှုထောင့်များစုကထိုင်းနိုင်ငံမှာသတ်မှတ်ထားတဲ့ဥပဒေနဲ့လောကလာတာတွေကသူတို့မှာဘာလို့ရှုထောင့်မှုတွေရှိလဲ။သူတို့မှာပြည်နာတွေကဘာလို့ရှိလဲ။ဒါကိုဆိုးရည်နဲ့စစ်ဆေးဖို့လိုတယ်။
ထိုင်းလွှတ်တော်နိုင်ငံသားရေးရာကော်မတီမှာမြန်မာအရေးနဲ့ပတ်သက်လို့2023ဒီဇင်ဘာလ22ရက်နေ့မှာဆွေးနွေးခဲ့ကြပြီးထိုင်းဆိုရအနေနဲ့မြန်မာပြည်ပခမှာလှုပ်တဲ့ကိစ္စတွေကိုသူတို့ကအကြံပြုခဲ့ကြပါတယ်။ဒီထဲမှာမြန်မာဒုက္ခသည်တွေဟာထိုင်းနိုင်ငံထဲမှာရှိနေတော့တရားဝင်အလုပ်လုပ်ခွင့်ရဖို့အတွက်အကြံပြုခဲ့တာလည်းပါပါတယ်။မြန်မာအလုပ်သမားကြီးဆောင်ရွက်နေသူတွေကတော့တရားဝင်အလုပ်ထက်တရားဝင်နေထိုင်ခွင့်ရဖို့အဆင်မကျော်ပဲစဉ်းစားတင်ကြောင်းပြန်ပြီးတုံ့ပြန်ခဲ့ကြပါတယ်။စစ်အာဏာသိမ်းပြီးနောက်နိုင်ငံသွင်းမှာအဖက်ဖက်ကယူရင်းလာတဲ့အထက်အလုပ်ကံရရှိဖို့ကလည်းမရေမရာအခြေအနေဖြစ်လာတာပါဒါတွေကြောင့်ထိုင်းမလေးရှားတရုတ်နဲ့ဒူဘိုင်းနိုင်ငံတွေကိုနီလန်မျိုးစုံနဲ့တွားနေကြသလိုဂျပန်ကိုရီးယားစင်ကာပူနိုင်ငံတွေကိုတော့အလုပ်ကံစာချုပ်တွေနဲ့တွားကြပါတယ်မကြသေးခင်ကဒူဘိုင်းရောက်သွားတဲ့အမြန်မာအမျိုးသမီးတချို့ဟာလုပ်ငန်း권မဝင်ရပဲဒူဘိုင်းကတဆင့်အီရန်နိုင်ငံဆူလီမန်နီယားမြို့မှာဖိအားပေးအလုပ်စေခိုင်းခြင်းခံနေရပါတယ်သူတို့ကိုကဲထုတ်ဖို့အတွက်စော်ဒီနိုင်ငံရီယက်မျိုးကမြန်မာတန်ယုံကိုအီးမေးလ်နဲ့စာပို့ခဲ့ကြောင်းသူတို့ကပြောပါတယ်လူကုန်ကူးမှုမြောက်တဲ့ဒီကိစ္စတွေအတွက် ILO လို့နိုင်ငံတကာအဆင့်အဖွဲ့အစည်းတွေမှလည်းတာဝန်ရှိကြောင်းအလုပ်သမားအခွင့်အရေးကာကွယ်မြင့်တင်သူများ LRDP အဖွဲ့ဝင်ကိုထွေးကပြောပါတယ
်အဓိကတော့ဟို international law နဲ့ကျွန်တော်တို့ကဂိုင်တရားမှာပေါ့ဒီ migrant law နဲ့အပမာဝီ law ရဆိုရင်တော့ဒါ agency တွေချုပ်ပေါက်တာပေါ့နိုင်ငံကြောဒီစေဆိုးရလက်ထက်မှာတော့ဘာဥဒေမှမကြည့်စေဆိုးရလည်းလုံးချင်အောင်လုပ်နေတဲ့အခြေအနေဆိုတော့အဲ့တော့ဟိုနိုင်ငံတကာဖွဲ့စည်းဆိုရင်အဲဟိုကနေဒီကအချိန်ယူရမှာပေါ့
ဒီကိစ္စတွေနဲ့ပတ်သက်တဲ့တိုင်ကြားမှုတွေကိုဒူပိုင်းကမြန်မာကောင်စည်ဝင်ချုပ်ယုံနဲ့ဆော်ရီအာရေဗီယာနိုင်ငံရီယက်မျိုးကမြန်မာတန်ယုံကအများအပြားလက်ခံရရှိထားကြောင်းတန်ယုံအရာရှိသူကဗီဒီယိုကိုပြောပါရယ်အချို့ကိစ္စတွေကိုနှစ်ဖက်ညှိနှိုင်းပေးနေကြောင်းလည်းပြောပါရယ်ဝင်ငွေရဖို့အတွက်ပြည်ပကိုအလုံးအင်းနဲ့ရွှေ့ပြောင်းထွက်ခွာနေတဲ့မြန်မာအလုပ်သမားတွေဟာလူကုန်ကူးမှုလဝါကောင် လုပ်သားသူကပြောပါတယ
်လုံလက်မဲ့များလာတော့စည်းစရာနိုင်ငံတွေကိုထောက်ခွာပြီးလုလုကြရတာများတယ်အခုကူညီနေတဲ့ဖွဲ့စည်းကနည်းတယ်ပေါ့နည်းတဲ့ခါကျတော့အားလုံးကိုခီးရောက်လိုက်ပြီးမကူညီနိုင်ရဘူးပြဿနာရှိနေတော့မှပဲကူညီမဲ့ဖွဲ့စည်းများတဲ့အတွက်ပြဿနာကရော့သွားမယ်လို့
အလုပ်သမားတွေအနေနဲ့ပြည်ပမှာလုပ်ငန်းခွင်ထိခိုက်မှုအတွက်ရာသီနဲ့နှစ်နာချီရော့ချီအပြည့်အဝရရှိဖို့ကိုတက်ဆိုင်ရာအကျိုးဆောင်ကနေတဆင့်တောင်းဆိုခွင့်ရှိရလို့1999ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ပြည်ပအလုပ်ကိုင်ဆိုင်ရာဥပဒေမှာဖော်ပြထားပါတယ်။ဒါအပြင်ပြည်ပအလုပ်ကိုင်နဲ့ပတ်သက်ပြီးရပိုင်ခွင့်နဲ့အခွင့်အရေးတွေနှစ်နာဆုံးရှုံးမှုကိုလည်းတရားစွဲခွင့်ရှိတယ်လို့ဆိုထားပါတယ်။ပြဋ္ဌာန်းထားတဲ့ဥပဒေတွေရှိပေမဲ့လက်တွေ့မှာတော့အခွင့်အရေးချိုးဖောက်ခံနေရတယ်လို့အလုပ်သမားတွေကပြောပါတယ်။ပြည်တွင်းမှာအလုပ်ကိုင်အခွင့်အလမ်းတွေရှားပါးလာတာနဲ့အမျှပြည်ပကိုရရနီးလန်းနဲ့ထွက်ခွာပြီးအလုပ်ကိုင်ရရှိဖို့ရုန်းကန်နေကြရတာပါခင်ဗျာ
။ကိုရဲမွန်တင်ပြခဲ့တာပါခင်ဗျာ။အခုတော့ရခိုင်ပြည်ခဒေသမှာဆက်သွယ်နဲ့သွာလာမှုခက်ခဲနေတာတွေကိုကြည့်အောင်ပါဗျာ။စစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေရတဲ့တိုင်းနဲ့ချီတဲ့စစ်ပေးဒုက္ခသည်တွေဟာစနေခါအခက်ကျုံးနေရတယ်လို့လက်တွေ့ကျုံးတင်ရသူစစ်ပေးဒုက္ခသည်တွေကပြောပါတယ်။လက်ရှိချိန်ထိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်ခံထားရတယ်လို့ကုန်းလန်းရေလန်းတွေကလည်းပိတ်ထားတာကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးအဖွဲ့တွေနေနေလဲကူညီထောက်ပံ့ပေးဖို့ခက်ခဲနေကြတာပါ။ရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုစော်မိုးကျော်ကပြောပြပေးပါမယ်ခင်ဗျာ။
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတကြော့ပြန်တိုက်ပွဲတွေပြန်လည်စတင်ခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။တိုက်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ရခိုင်ဒေသခံတွေဟာလည်းဒီကနေ့အထိအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ဒါအပြင်တိုက်ပွဲပြင်းထန်နေစေရခိုင်မှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေသလိုစစ်ကောင်စီကကုန်းလန်းရေလန်းတွေအားလုံးကိုပိတ်ပြီးကုန်းစီစီးဆင်းမှုကိုပိတ်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာရှားပါးတာတွေအပြင်တိမ့်နဲ့ချီတဲ့စစ်ပေးဒုက္ခသည်တွေစားနပ်ရိက္ခာအခက်ကြုံနေရတယ်လို့ဒုက္ခသည်အရေးကူညီဆောင်ရွက်နေသူတဦးကပြောပါတယ်
စင်ဒီတော့ခံနေလို့ဒီခါကဒီအဲနေလူသားချင်းစာနာမှုလုပ်နေလို့လုံနေတဲ့ကုနီကစနေတဲ့ဖွေးစေးတွေကဒီဒီစီလုံးတွေကိုပန်ပိုးတဲ့ခါကျတော့သူတို့ကဒီစောင်းနေနေကြကြလို့သူတို့လေးအခင်းရှင်နေရအခုကစစ်ပစ်ဆောင်နေမှာပုံပြီးတော့ညလာတဲ့ခါကျတော့အာသူတို့ကိုဒီကဒီစောင်းနေနေကအစားလူသူတွေကအစားပေါ့
လက်ရှိမှာတော့စစ်ပေးဒုက္ခသည်တွေဟာနေရာအတီတကျနေထိုင်လို့မရသလိုအဝတ်တဲကိုတခုနဲ့ထွက်ပြေးလာရသူတွေဖြစ်သလိုကူညီထောက်ပံ့မဲ့သူတွေလည်းမရှိတာကြောင့်စားဝတ်နေရအခက်အခဲတွေရှိနေကြတယ်လို့ရံပြဲမျိုးပေါ်ကနေထွက်ပြေးလာတဲ့စစ်ပေးဒုက္ခသည်တဦးကပြောပါတယ
်ဒုက္ခတွေရဲ့အခြေအနေဆိုလို့ရှိရင်ဘယ်လိုပြောမလဲဟိုပေါ့နော်ညီမအပါဝင်ပေါ့နော်ညီမတို့မိသားစုအပါဝင်ဆိုလို့ရှိရင်ဒီမှာဒုက္ခတွေကအများကြီးရှိတာပေါ့ဘာလို့လဲဆိုလို့ရှိရင်အကုန်လုံးကဥစ္စာရည်စံကြည့်လာဆိုတော့ချက်ဆိုအဝတ်တဲကိုတခုနဲ့ကြည့်လာဆိုဘာမှမရခဲ့ရဘူးလေမဝင်လို့ရတဲ့သူတွေဆိုလို့ရှိရင်လည်းဝင်လို့ယူကြတဲ့သူတွေရှိတာပေါ့ဒါပေမဲ့ဟိုအခက်အခဲတွေကအများကြီးရှိရတယ်လေဟိုအိမ်ကိုကိုကအိမ်ကိုပြန်ရှင်နေကြပြီဟိုအခုဆိုလို့ရှိရင်တစ်လကျော်နှစ်လနီးပါးရှိသွားပြီလေအဲ့ဒါဆိုလို့ရှိရင်အစာခက်ခဲတွေရှိတာပေါ့စားဝတ်နေတဲ့အခက်အခဲတွေရှိတာပေါ့နော်ပုံသူတွေပေါ့
ရခိုင်ပြည်နယ်မှာရှိနေတဲ့လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့တွေအနေနဲ့စစ်ကောင်စီရဲ့ပိတ်ဆို့မှုတွေအပြင်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်ဒုက္ခသည်ကူညီမှုဆိုင်ရာလုပ်ငန်းတွေကိုရပ်ဆိုင်းထားရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့မှုတွေလှုပ်ဆောင်ပေးနေသူတူကပြောပါတယ်
။လက်ရှိအခက်အခဲကတော့ဒီမလို့ဒီကူညီပေးရလို့စေချောင်းတခါတည်းနဲ့ဒီမလို့အသက်သမီးအောင်ပေါ့နော်။နောက်တစ်ခုကမြေပြင်ကိုလည်းဒီမလို့ပေါ်ကြည့်ရတဲ့အနေထားရှိတယ်ပုံမှန်ရအောင်ပေါ့။နောက်ပြီးဒီဘက်မှာလည်းဒီမလို့လက်ရှိလုပ်နေတဲ့အခက်အခဲတွေအခုလည်းဒီမှာတော့အဆင်ပြေမရဘူးတော့အခက်အခဲပါလေဆိုတော့ဒီကတော့ကျန်တဲ့လက်ရရတဲ့အခါကျတော့စိတ်ခရရတယ်ပေါ့နော်။ဒီအချိန်ရှိနေတဲ့မူကြီးတွေကိုလည်းဒီမှာတော့ဆုံးလို့မရဘူး။
အဲ့လိုပုံစံမျိုးတော့အခိုင်အလဲရှိမှဖြစ်နေပါလေဟုတ
်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းကရံပြဲမြို့ပေါ်မှာဆိုရင်တိတ်နဲ့ချီတဲ့မြို့ကန်တွေထွက်ပြေးနေကြရသလိုစားနပ်ရိက်ကပြတ်လတ်တာတွေရှိနေတာကြောင့်ကူညီပေးကြဖို့လဲဒုက္ခတဲ့အမျိုးသမီးကပြောပါတယ
်ဘယ်လိုပြောမလဲဟိုရှိတဲ့သူတွေကနေပြီးတော့ဘောနောအဝေးရအဝေးတနေရာမှာရှိတဲ့သူတွေနေပြီးတော့ဟိုရံပြည်ဖက်ရံပြည်မြို့နေရသူတွေပဲဖြစ်ဖြစ်ဟိုတခြားလူတွေကပဲဖြစ်ဖြစ်တခြားနေရသူတွေကကူညီရှင်နဲ့ဆိုလို့ရှိရင်ဘောနောဆက်တယ်ပြီးတော့လာပြီးတော့ကူညီပေးကြပါဦးဟိုဘာလို့လဲဆိုလို့ရှိရင်ဒုက္ခတွေကရှေ့ရှောက်ဘယ်လိုဖြစ်လာမလဲဆိုတာလည်းမသိဘူးလေအပြီးတော့ရှိရင်အင်္ဂဝန်ရမယ့်အရှင်တွေကလည်းပြောလို့မရဘူးလေအခုတော့မှတိုင်းတိုင်းလုံးလုံးနဲ့ရှိနေကြတဲ့ဟာဆိုတော့အင်္ဂဝန်ရရင်အင်္ဂဝန်ရတယ်ဆိုပေမဲ့လည်းအလိုမျိုးအကြာကြီးနေရမယ့်တော့မထင်ဘူးဘာလို့လဲဆိုတော့ပြန်ပြီးတော့လာပြီးတော့ဆက်ဖြစ်နေအောင်ပါလေအဲဒါကြောင့်မလို့ကူညီပေးကြပ
ါရခိုင်ပြည်နယ်ကမြို့နယ်73ခုမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူတွေပြီးခဲ့တဲ့ဒီဇင်ဘာလအကုန်ပိုင်းအထိ3သိန်းကျော်ရှိနေတယ်လို့ရခိုင်အရက်ဖက်လူမှုအဖွဲ့စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြေပြင်မှာထွက်ပြေးတိမ်းရှောင်နေရသူတွေဒီထက်မကများနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီကကြီးရည်လေပူပေါင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်သေးဆုံးတာတွေလည်းရှိနေပါတယ်။AA ရခိုင်တပ်တော်ဘက်ကလည်းရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအလုံးကိုထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်သွားမယ်လို့ပြောဆိုထားတာတွေလည်းရှိနေပြီးလာမယ့်လတွေမှာတိတမကတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ AA ရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။ကိုစော်မှုကျော်ပြပြခဲ့တာပါဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုအလှည့်ပါ။မိခင်ဖြစ်သူဒေါန်ဆန်းစုကြည်အချင်းတော်ထဲမှာဆေးဝါးကုသခွင့်အလုံးလောက်မရတဲ့အတွက်အထူးစိုးရိမ်မိကြောင်းသားဖြစ်သူ Kim Harris က VOA ကိုပြောပါတယ်မိခင်လက်ရေးနဲ့ရေးထားတဲ့စာကိုဇန်နဝါရီလလယ်ကလက်ခံရရှိခဲ့တာနဲ့ပတ်သက်လို့ Kim Harris ကို Matt Engineer က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ညာ
ဒီတိုင်းနိုင်ငံသားရေးရုံးကနေသူ့အမေပို့လိုက်တဲ့စာကိုလက်ခံရရှိတာနဲ့ပတ်သက်လို့ Kim Harris ကိုမေးမြန်းရမှာ
Originally it was just a picture but I now have
ဆက်စားတဲ့ကျွန်တော်ယာတော့ကအမေစာကိုရိုက်ထားတဲ့ဓာတ်ပုံမှာအခုတော့အမေကိုတိုင်ရေးထားတဲ့မူရင်းစာကိုကျွန်တော်ရပါပြီ။စာကအမေလက်ရင်းနဲ့ကိုတိုင်ရေးထားတဲ့စာပါ။ပြီးခဲ့တဲ့စက်တင်ဘာလတုန်းကအမေနေမကောင်းဘူးလို့သတင်းတွေထွက်လာချိန်မှာအမေအတွက်လိုအပ်တဲ့ဆေးဝါးပစ္စည်းတွေအစားအစာနဲ့စားသောက်ပါတဲ့အထုပ်ကိုကျွန်တော်ချက်ချင်းပေးပို့ခဲ့ပါတယ်။အဲ့ဒီပစ္စည်းတွေရန်ကုန်ကိုစက်တင်ဘာလအတွင်းရောက်သွားပြီမဲ့အမေစီကိုဒီဇင်ဘာကုန်အထိမရောက်ခဲ့ဘူးလို့သိရပါတယ်။အခုအမေစီရစာကိုဇန်နဝါရီလလယ်လောက်မှာကျွန်တော်လက်ခံရရှိခဲ့ပါတယ
်အဲ့တော့အမေစာထဲမှာဘာတွေရေးထားတယ်ဆိုတာကိုပြောပြလို့ရမလားရှင
် This is something that's taken
some time ပစ္စည်းတွေစီးတွေပို့ပေးတာကိုကျေးဇူးတင်ကြောင်းပြောပါတယ်မိသားစုကိုတတိရတဲ့အကြောင်းလည်းရေးထားပါတယ်ဒါပေမဲ့ကျမရေးသိပ်မကောင်းတဲ့အပြင်သွားနာတဲ့ဝေဒနာခံစားနေရတာကြောင့်အစာမစားနိုင်ပဲဖြစ်နေတယ်လို့အမေကရေးထားပါတယ်နောက်ပြီးသူ့မှာအယိုးပွားယောဂရှိနေတာကိုထောင်ထဲမှာလိုအပ်တဲ့ဆေးဝါးကုသမှုမရဘဲဖြစ်နေပါတယ်။အမေအချင်းတွေဘလောက်ထိဆိုးဝါးနေမလဲကျွန်တော်မတွေးဝင်ပါဘူး
။စစ်ကောင်စီကဒေါန်ဆန်းစုကြည်ကိုမိသားစုနဲ့လည်းတွေးခွင့်မပေးဘူး။ရှင်းနေတွေနဲ့လည်းတွေးခွင့်မပေးတဲ့အချိန်မှာအခုမှတားဖြစ်သူစီကိုစာရေးခွင့်ပေးတဲ့အပေါ်မှာကင်ဘလူမြင်နေရှင
်။ I'm sure they
ဒါကတော့အမြင်နဲ့သူတို့လုပ်ကြတဲ့အတိုင်းသူတို့ပဲကောင်းနေဆိုတာကိုပြဖို့ပဲဖြစ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲရန်ကုန်မှာရှိတဲ့အမေအိမ်ကိုလီလန်တင်ရောင်းချဖို့တရားရုံးကအမိန့်ချမှတ်ထားပါတယ်။ဆိုလိုတာကအမေထောင်ကထွက်လာရင်နေမဲ့အိမ်မရှိအောင်လုပ်တာပါ။နေပြီးတော့မှအမေနေခဲ့တယ်ဆိုတာကလည်းအစူအပိုင်အိမ်မှာ။အဲ့တော့ရန်ကုန်ကတက္ကသိုလ်ရေးသားလမ်းကအိမ်ကိုဆုံးရှုံးမယ်ဆိုရင်အမေမှာပိုင်ဆိုင်တဲ့ပစ္စည်းမရှိတော့ပါဘူး။ပြီးတော့ပရဟိတလုပ်ငန်းတွေအတွက်တိစောက်ထားတဲ့အမေရဲ့အခြားပိုင်ဆိုင်မှုအလုံးကိုစစ်တပ်ကသိမ်းယူထားပါတယ်။တက္ကသိုလ်ရေးသားလမ်းအိမ်ကိုအမေကပရဟိတလုပ်ငန်းတွေအတွက်အသုံးပြုဖို့ရည်ရွယ်ထားတာပါ။ခုတော့စစ်တပ်ကအားလုံးကိုသိမ်းပိုက်ထားတာဆိုတော့တနိုင်ငံလုံးတစ်ခါတွေရင်ဆိုင်နေရတယ်လို့ကျွန်တော်တို့မိသားစုအတွက်အရာအားလုံးနောက်ပြန်ဆုတ်သွားတာ
ပါ Kim ကဒေါ်ဆန်းစုကြည်ရဲ့တားတယောက်အနေနဲ့ဒီအိမ်ကိုလေလံတင်ရောင်းချမဲ့ကိစ္စမှာတားဆီးနိုင်ခွင့်ရောမရှိဘူးလားရှင
် I don't think I have any say in the matter
ဘာလို့လဲတဲ့ဒီကိစ္စနဲ့ပတ်သက်လို့ပါဝင်ပတ်သက်လို့မရပါဘူးအဲ့ဒီလိုပဲကျွန်တော်ပါကြီးအမေရဲ့အကိုဖြစ်သူကလည်းမြန်မာနိုင်ငံသားမဟုတ်တဲ့အတွက်ဒီအိမ်ကိစ္စမှာပိုင်ဆိုင်ခွင့်မရှိပါဘူး။ဒါပေမဲ့အမေဒုက္ခရောက်အောင်စစ်တပ်ကအမြဲလှုပ်နေတော့အခုအိမ်ကိုရောင်းချဖို့လဲသူတို့ကဥပဒေတွေကိုပြောင်းလဲပြင်ဆင်ပြီးလုပ်ခဲ့တာပါ။
Kim Harris အနေနဲ့မိခင်ဖြစ်သူဒေါ်ဆန်းစုကြည်ကိုနောက်ထပ်ဆေးဝါးနဲ့အစားအစာအသုံးဆောင်တွေပို့ဖို့ပြင်ဆင်နေပြီးတော့ဒီတစ်ခါလဲမိခင်စီရောက်မယ်လို့မျှော်လင့်မိကြောင်း VOA ကိုပြောပါရရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။အခုတော့အမျိုးသမီးအပတ်စဉ်ကဏ္ဍနဲ့ပြန်လည်စတင်ပါမယ်ခင်ဗျာ။ဆက်နာတိန်းထားတဲ့၃နှစ်ရှိလာတဲ့တိုင်အောင်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေကဏ္ဍစုံကနေတက်တက်ကြွကြွဆက်လက်ပါဝင်နေကြစေပဲလို့ကြာကာလမြို့သားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စမောင်ကပြောပါတယ် NUG အနေနဲ့လည်းစတင်ဖွဲ့စည်းချိန်ကစလို့နိုင်ငံရေးနဲ့ဥဆောင်မှုကဏ္ဍတွေမှာအမျိုးသမီးတွေပုံမပါဝင်လာရေးကိုအလေးပေးထည့်သွင်းစဉ်းစားဆောင်ရွက်လာခဲ့တယ်လို့ဆိုပါတယ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဆောင်ရွက်နေမှုတွေအကြောင်းဝန်ကြီးဒေါ်စမောင်ကိုမက်ကင်ဖြူထွေးက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ကျွန်မအောင်ဒီရေရုံးမှာဘုလာပြီတော့ဗောနော်အမျိုးသမီးကဏ္ဍမှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့မင်္ဂလာပါကျွန်မလည်းလာရောက်ခွင့်ရတယ်အတွက်ဝမ်းသာပါတယ
်ဟုတ်ကဲ့ပါဆိုတော့အမျိုးသမီးကဏ္ဍဖြစ်တဲ့ဆိုတော့ကျွန်မကတော့ဒီအမျိုးသမီးရေးရာကိုဦးစားပေးပြီတော့ဗောနော်နိုင်ငံရေးမှာအမျိုးသမီးတွေရဲ့ဦးဆောင်ပါဝင်မှုနဲ့ပတ်သက်ပြီးတော့မေးချင်တာပါဆိုတော့ဒီလက်ရှိဒီ2021နှစ်ဦးတော်လှန်ရေးဟာဒါအမျိုးသမီးတွေရဲ့တော်လှန်ရေးလို့တောင်မှတချို့ဒီသုံးသက်သူတွေကပြောဆိုကြတာတွေဝေဖန်ရေးသားကြတာတွေရှိပါတယ်အဲ့ဒီလိုပြောလာတဲ့အထိအားကောင်းခဲ့တဲ့ဒီလှုပ်ရှားမှုဟာအခုဒီ3နှစ်ကာလရှိလာတဲ့အချိန်မှာရောအမျိုးသမီးတွေရဲ့ပါဝင်မှုကဆက်ပြီးတော့အားကောင်းနေစေပါပဲလားဘယ်လိုပုံစံနဲ့ဆက်ပြီးတော့ပါဝင်နေတယ်လို့မြင်ရလဲရှင
်ဟုတ်ကဲ့အမျိုးသမီးပါဝင်မှုကတော့ခုနပြောသွားတဲ့အတိုင်းပါပဲခုချိန်ထိဆက်လက်ပြီးတော့အားကောင်းနေသေးပဲလို့ပြောလို့ရတယ်။ကဏ္ဍစုံကနေပါဝင်နေတာအမျိုးသမီးတွေကလေ။ဆိုတော့ဒီဆန္ဒပြတဲ့အခါမှာလည်းပဲလူလူလှုပ်ရှားမှုပေါ့နော်။အဲအာဏာသိမ်းပြီးရက်သက်တစ်ပတ်လောက်အတွင်းမှာကိုပဲအမျိုးသမီးတွေရဲ့ပါဝင်မှု။နောက်ပြီးတော့ထူးကြတာကဟိုထမိန်အလန်ထူပြီးတော့ဟိုဆန္ဒပြတဲ့လှုပ်ရှားမှုတစ်ခါမှမရှိဘူး။ဒါလုံးဝ culturally ကိုပါ challenge လုပ်ပြီးတော့ပေါ့နော်။တကယ် revolution ပုံစံသွားတာပေါ့နော်။ပြောရရင်အားလုံးကိုဟိုစစ်အာဏာရှင်တွေမဟုတ်ဘဲနဲ့ရှိနေတဲ့ဒီအစွဲလန်းတွေကိုပါပေါ့နော်သူကဒီအမျိုးသမီးရဲ့ identity ကိုသုံးပြီးတော့တော်လှန်နဲ့တော်လှန်ရေးအသွင်တရမျိုးတော်မြင်ရတယ်ပေါ့နော်ဒီလူလူလှုပ်ရှားမှုတွေမှာပေါ့နော်တချို့ဆို shock ရနိုင်တယ်ဒါပေမဲ့ဒါကဘာလို့ပြလဲဆိုတော့ဒီကျွန်တော်တို့ tolerance ပေါ့နော်ဒီ revolution ပေါ်မှာအမျိုးသမီးတွေပေါ်ထားတဲ့သဘောထားတွေကိုပြောင်းပြန်လှန်ပြစ်ဖို့လိုတယ်ဆိုတဲ့ signal တခုလည်းရတယ်လို့ကျွန်တော်တော့မြင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ကဏ္ဍစုံမှာနေရာစုံကနေအမျိုးသမီးတွေအများပြားပါဝင်နေကြဆဲလဲဖြစ်တယ်ဆိုတော့ဒီလိုပါဝင်နေကြတယ်ဆိုပေမဲ့တစ်ချိန်တစ်ဖက်မှာကြတော့လဲဥဆောင်မှုဒီအရေးပါတဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာကြတော့အမျိုးသမီးတွေကိုအများကြီးသိပ်ပြီးတော့မတွေ့ရတာလည်းရှိပါတယ်ဆိုတော့ဒါကိုဘာကြောင့်လို့ထင်ပါလဲရှင်
အဲ့ဒါကလည်းပဲဟိုဘယ်လိုပြောမလဲ glass ceiling လို့ပြောရမယ်ဟာပေါ့နော်ဒီအနေထားကြောင့်လို့မြင်တယ်နောက်တစ်ခုကဒီဥဆောင်မှုလို့ပြောတဲ့အခါမှာငကိုရှိပြီးသားပေါ့နော်ဟိုရှိပြီးသား space တွေကနေပြီးတော့ပဲဒီဥဆောင်မှုအခန်းကဏ္ဍကိုဟိုတွားကြရတာဖြစ်တာကိုဆိုတော့တခုဆိုကျွန်မသတိထားမိတာကကျွန်မတို့အခု CR page အဖွဲ့တုန်းကဆိုရင်ကျွန်မတို့အဲ့ဒါတော်တော်သတိထားတယ်အမျိုးသမီးတွေပါတဲ့နဲ့နောက်ပြည်နယ်တိုင်းစုံသင့်တယ်ဆိုတဲ့အခြေခံကနေစဉ်းစားပြီးတော့ကျွန်မတို့ထည့်သွင်းခဲ့တာပေါ့နော်ဆိုတော့ကျွန်တော်တို့မိခင်အဖွဲ့အစည်းတွေအစုအဖွဲ့တွေမှာရှိတဲ့ဒီအမျိုးသမီးပါဝင်မှုတွေကိုမြင့်တင်မှသာလျှင်ခုနပြောသလိုဟို decision making လို့ပြောရဲ highest level higher level မှာပို့ပြီးတော့အစဉ်စဉ်ပေါ့နော်ကိုစားပြုနိုင်မှာဖြစ်တယ်အဲ့တော့ bottom up ပဲပြောရမယ်ဆိုဒီအခြေခံကြားတဲ့အဖွဲ့အစည်းမှာကဒီလိုစဉ်းစားချက်တွေရှိမှသာဒီထက်ပိုပြီးတော့ကိုစားမျိုးပိုင်းမှာကြည်ကြည်ပြင်းပြင်းဖြစ်လိမ့်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဒီလှုပ်ရှားမှုမှာဆိုလို့ရှိရင်လည်းပြောကြတဲ့အခါမှာဒီလှုပ်ရှားမှုတွေအရင်မြန်မာနိုင်ငံမှာရှိခဲ့တဲ့ဘယ်လှုပ်ရှားမှုတွေနဲ့မှဟိုမတူဘဲနဲ့ပေါ့နော်ပိုပြီးတော့ဟိုအကောင်းနဲ့ဒီအာဏာရှင်ဖျောက်ချရုံတသက်မဟုတ်ဘဲနဲ့အတွေးခေါ်တွေကိုပါမြေလံဖြစ်မဲ့ဒီတော်လန်လှုပ်ရှားမှုဆိုပြီးတော့လည်းပြောကြတယ်ဆိုတော့ဒီလိုပြောကြပြီဆိုလို့ရှိရင်ဒီလိုကြွေးကြော်လာပြီဆိုလို့ရှိရင်တော့ဒီလူမှုတိုင်းဝန်တွေနဲ့မှအယူဆွဲနေတဲ့ဒီအမျိုးသမီးတွေပေါ်ခွဲခြားတာနှိမ်ချတာဒီလိုအယူဆအတွေးခေါ်တွေကအစဒါထည့်သွင်းစစ်ဆေးရမယ်လို့ထင်ပါတယ်ဆိုတော့ NUG နေနဲ့ရောလက်ရှိလှုပ်ရှားမှုတွေပေါ်ဆောင်တဲ့နေရာမှာအဲ့လိုအမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုတွေအမျိုးသမီးတွေနောက်ကျမကျန်ခဲ့အောင်ပေါ့နော်ထည့်သွင်းစစ်ဆေးရတာတွေရောရှိပါသလားရှင်ဆောင်ရွက်မှုတွေမှာ
Okay, di digero NUG lu satin biro phwe si sin ngin ya khuna jama siya page pyo daw le bono. Pi lo aso ya phwe phwe me so de ko ga jama lo amyo thami pawin mu ko expand lou pho lo so ra naw pi lo the twin sin sa pho lo bono. La jama lo aso ya ma so amyo thami ni mo bu LGBT le ba de. So lo de ga inclusiveness ko jama lo sin sa me so yin amyo thami ri ye pawin mu bono. Di ma tu de identity ri ye ko sa pyu pawin mu wa amata ma a ye ji de. So lo NUG a ni ne le be sa pi lo phwe si sin ga de ga di pawin mu ko ဟိုကျမတို့အဝဲဖြစ်တယ်ဒီပေါ်မှာလေးထားခဲ့ပြီးတော့ထည့်သွင်းစဉ်းစားခဲ့တယ်လို့တိကျကိုဝန်ကြီးဌာနတစ်ခုအနေနဲ့ကျမတို့ထည့်သွင်းခဲ့တာရှိတယ်ပေါ့နော်အမျိုးသမီးလူငယ်နဲ့အဲကလေးတငယ်ရာဝန်ကြီးဌာနဆိုတိကျပေါ့နော်ဆိုတော့ဒါကဘာပြရလဲဆိုတော့ဒီကွန်းဒါဟိုဘယ်လိုပြောမလဲကျမတို့လက်နက်ကိုင်တော်လိုင်းလို့ပဲပြော conflict လို့ပဲပြော the most affected population က women children နော်ဒီလိုမျိုးတိအစုအဖွဲ့တွေပေါ့ဖြစ်တဲ့အတွက်ကြောင့်မို့လို့ဒါဟိုတိကျကိုဟိုကျမတို့ဟိုဂယုတစိုက်ကိုင်တွေ့ရမယ်အဲဒီရေးရာတစ်ခုအနေနဲ့ကျမတို့မြင်မိတယ်ဒါကြောင့်ဒီဝန်ကြီးဌာနလည်းရှိတယ်ပေါ့နော်ဆိုတော့အဲဝန်ကြီးဌာနကပဲကျမတို့အစိုးရဖွဲ့ထဲမှာတခါတခါဟိုအဆုံးပါတယ်လေ gender sensitive မဖြစ်တဲ့အတုံးနှုံးနေအပြောအဆိုတွေဆိုလို့ရှိရင်ဒီဝန်ကြီးဌာနကပဲကျမတို့ပြန်ပြီးအချင်းချင်းပြန်ပြီးတော့ထိန်းချုပ်တာမျိုးတွေဟာမှားနေပြီเนาะဒီအတုံးနှုံးတွေကတော့မသုံးသင့်ဘူးဆိုတာမျိုး group chat တွေမှာအစအဲ့လိုထိန်းသိမ်းမှုလေးတွေရှိလာတာတော့ကျမတို့ NUG ထဲမှာလည်းဒီ delay အစ်စ်ပေါ့နော်ဒီရင်ကျေးမှုအစ်စ်လေးကရှိလာတဲ့အတွက်ကျမတို့တိုးတက်မှုလို့မြင်တယ်ဒါပေမဲ့ဒါကခုန်ပြန်ကြော်လွှားတိုးတက်မှုတော့မဟုတ်ဘူးလို့ကျမမြင်တယ်เนาะဒီလိုမျိုးသွားဖို့လို့ဆိုတာကို consistently သွားနေဖို့လိုတယ်ဒီအစုဖွဲ့တစ်ခုထဲမှာနေမလို့လားဘုန်းက society as a whole ပေါ့နော် institution တွေအကုန်လုံးအစုဖွဲ့တွေအကုန်လုံးမှာဒီလိုမျိုးရှိနေမှသာလဲတပြိုင်တည်းတည်းခုနပြောတဲ့အဲဒီအမျိုးသမီးတွေရဲ့ပါဝင်မှုပေါ့ leadership ပေါ့လူဖွဲ့စည်းမှာဟိုညှင့်တင်နိုင်မှာဖြစ်ပါတယ်အဲ့တော့ globally လဲဒီအတိုင်းပဲအခုချိန်ဒီ still အမျိုးသမီးတွေပါဝင်မှုက challenge ဖြစ်နေရတော့ဖြစ်လို့ဒါပေမဲ့ revolution တွေကဒါအခွင့်အရေးဖြစ်တယ်လို့ကျွန်တော်ကမြင်တယ်စိန်ခေါ်မှုလည်းရှိတယ်လို့ကျွန်တော်အမျိုးသမီးတွေရဲ့ပါဝင်မှုညှင့်တင်ဖို့နေရာမှာဒီ revolution တွေကအခွင့်အရေးကိုလည်းပေးတယ်လို့ကျွန်တော်မြင်ပါတယ်
ဒီလှုပ်ရှားမှုဆိုလို့ရှိရင်ဒါလူမှုအားနဲ့တွားတဲ့လှုပ်ရှားမှုလို့ပြောကြတာအခုရှိ3နှစ်တာကာလတခြားမှာလူမှုရဲ့အားနဲ့တွားခဲ့ရဒီလူမှုရဲ့အားလို့ပြောရင်ဒီလူမှုရဲ့တဝက်ဒီအမျိုးသမီးတွေရဲ့အားဖြစ်ပါတယ
်
ဆိုတော့ဒီအမျိုးသမီးတွေတွေကိုလည်းနောက်ကျမကြံခဲ့အောင်ဆွဲခေါ်သွားတဲ့အပြင်ဆင်မှုတွေလုပ်နေတယ်လို့ဆွဆွာမန်စင်မှာပြောထားတဲ့ဘောတော့အလိုတော့နားလဲပါ
ဟုတ်ပါရဲ့ရှင်ဘာလို့ဆိုတော့ကျွန်တော်တို့ Federal Democracy Charter မှာကိုပဲခုနပြောတဲ့ဒီကြားမဂျန်ဒါတန်းတူညီမျှမှုဆိုတဲ့ principle တွေကိုကျွန်တော်တို့ထည့်သွင်းထားတာဖြစ်တယ်ကျွန်တော်တို့ပို့ပြီးသတိထားမှာကဒီ conflict study မှာဒီပေါ့နော် post conflict ကာလတွေမှာမြို့သမီးတွေကဒီ struggle တွေမှာတော့ပါလိပါထားရှိတယ်လွတ်လပ်ရေးကာလတခြားသောလှုပ်ရှားမှုတွေကာလမှာပါပြီဒီကိစ္စတွေကြတော့ post conflict အလွန်ကာလတွေမှာဆိုရင်မြို့သမီးတွေဥဆောင်မှုကိုဟို revolution တော့ကတော့သုံးတယ်ပေါ့လေတကယ်တကယ်ဥဆောင်မှုကိုပေးတော့မယ်ဆိုလို့ရှိရင်မြို့သမီးတွေကို left out လုပ်ခဲ့တာမျိုးတွေအဲကျွန်တော်တို့ case study တွေရှိတာရှိတယ်ဒါတွေကိုတော့ကျွန်တော်တို့ lesson learn လုပ်ပြီးတော့ post conflict ကာလမှာပါဒါတွေကိုသက်ဆောင်သွားဖို့လို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်
အဲ့ဒီအချက်ကိုပဲဒီတချို့အမျိုးသမီးအဖွဲ့အစည်းဆိုတာမကြခဏထောက်ပြတယ
်
သူတို့ပါဝင်မှုရှိတယ်မရှိတာမဟုတ်ဘူးဒါပေမဲ့ဒီအတရေးပါတဲ့အဓိကကျတဲ့အခန်းကဏ္ဍတွေဆိုလို့ရှိရင်သူတို့ဟိုအတုံးချမခံရဘူးပေါ့နော်ဆိုတော့ဒီလှုပ်ရှားမှုမှာဆိုလို့ရှိရင်လည်းအဲတကယ်စွန့်ဆောင်ရရှိတဲ့သူတွေကိုဖယ်ထားခဲ့မယ်ဆိုလို့ရှိရင်ရှေ့ရောက်တင်တဲ့လောက်မရောက်တဲ့အနေအထားဖြစ်နိုင်တယ်ဒီအမျိုးသမီးလှုပ်ရှားသူတွေနဲ့ဆိုချမကြတယ်အမျိုးသမီးကဏ္ဍပုံမှန်လုပ်နေတဲ့သူဆိုတော့ပြောဖြစ်တာပေါ့နော်ဆိုတဲ့ခါကျတော့သူတို့ရဲ့အမြင်မှာတော့အမျိုးသမီးတွေပို့ပြီးတော့နေရာပေးတင်တယ်ပေါ့ဆိုတော့ဒေါ်စင်မောင်အနေနဲ့ရောဒီအမျိုးသမီးတွေကဒါပို့ပြီးတော့နေရာပေးဒီလှုပ်ရှားမှုကတီးထက်ပို့ပြီးတော့များရှေ့မရောက်ရှေ့ရောက်နိုင်မယ်လို့ယူဆမိလားဘလို့မြန်ထင်မိလဲရှင
်ဟုတ်ကဲ့ဟိုအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုလို့ကျမတို့ပို့ပြီးတော့ကြည်ကြည်ပြန့်ပြန့်သုံးကျင်တယ်ဆိုတော့နိုင်ငံရေးဆိုတာကကြတော့အရေးတစ်ခုလည်းမဟုတ်ဘူးအဲဒီ right base တစ်ခုလည်းမဟုတ်ဘဲနဲ့ခုနပြောတဲ့ဒီ power ပေါ့နော်ဟိုဒီ power game လို့မျိုးလဲပုံစံနဲ့ဒီဆိုရက်ခါကြတော့အဲ့ဒီဟာကိုအဲ့ဒီ game မှာအမျိုးသမီးတွေများများပါဝင်နိုင်မှုလို့လူတွေလို့ကျမမြင်တယ်အဲ့လိုပါဝင်နိုင်လေလေမတူတဲ့ perspective တွေပေါ့နော်ဟိုအမျိုးသားတွေနဲ့မတူတဲ့ perspective တွေအမျိုးသမီးတွေမှာရှိရပေါ့နော်ဒုသဖြင့်အမျိုးသမီးဖြစ်တိုင်းလည်းမရအောင်ယောက်ျားဖြစ်စေမိန်းမဖြစ်စေပါဒီ gender sensitivity ကိုဟိုလိုက်နာကျင့်သုံးပြီးတော့သိရလူပုဂ္ဂိုလ်တွေပါလာလို့ရှင်တော့ခုနဒီလူဖွဲ့စည်းရာပို့ပြီးတော့ equality တန်းတူညီမျှမှုနဲ့အဲပေါ့နော်ဟိုပို့ပြီးတော့ကိုစားပြုနိုင်မယ်ခုနအမျိုးသမီးတွေရဲ့ဒီ dynamic ကိုလည်းပို့ပြီးတော့ဒီဘယ်လိုပြောမလဲကောင်းတဲ့ဘက်ကိုပေါ့နော်ဟိုထောက်ပံ့ဖြစ်လိမ့်မယ်လို့ကျမတို့မြင်ပါတယ်ဆိုတော့အဲ့တော့အမျိုးသမီးလဲပါရမယ်တခြားသော diverse ဖြစ်တဲ့သူတွေကိုလည်းဟိုပါဖြစ်ရမယ်နိုင်ငံရေးဆိုတာဟိုအလွှာဆုံးနေအကြောင်းအရာဆုံးတဲ့အတွက်ကြောင့်မို့လို့ဒီကိစ္စမှာတော့မတူညီတဲ့ perspective တွေကနေပြီးတော့ပါနိုင်တာကကျမတို့အတွက်အများကြီးထောက်ပံ့ဖြစ်တယ်ရှေ့ကိုလည်းရောက်တဲ့အခါမှာ value အရာကိုကျမတို့တန်ဖိုးရှိနေပြီလို့ကျမတို့မြင်ပါတယ်
2024အတွက်နည်းလေးအာကျပြီးတော့ဟိုလားလာလေးလည်းမိချင်ပါတယ်ဆို
တ
ော့2023မှာအာနာရှင်ဤကုန်းဆိုပြီးတော့ကြွေးကြော်ပြီးတော့ဟိုသွားခဲ့ကြတယ်ဒါပေမဲ့ဤကုန်းမရောက်ဘဲနဲ့သွားနေတယ်ပေါ့လေဆိုတော့2024အတွက်ကောဝန်ကြီးအနေနဲ့အလားလာလေးဘယ်လိုဖြစ်လာနိုင်မလို့ထင်ပါလဲရှင
်ဟုတ်ကဲ့ဒီ2024မှာတော့ကျမတို့ကခုနဒီ wave တွေပေါ့နော် wave တွေကတစ်ဆင်းတစ်ဆက်ကနောက်ပိုင်းမှာတလိုင်းပြီးတလိုင်းဆိုရဲအပေါ်အဆုံးသက်ဖို့လို့ဒီလိုင်းတွေကလူမှုစည်းရေးရောနိုင်ငံရေးရောလူမှုလှုပ်ရှားမှုလိုင်းတွေတလိုင်းပြီးတလိုင်းနဲ့ဒီအဆုံးသက်ဖို့လို့ကိုဒီအာနာရှင်ဏီကုန်းဆိုတဲ့ဟာကိုခုန2023ကကြွေးကြော်ခဲ့ကြတယ်ဒါလည်းဖြစ်ရှင်စိတ်ပေါ်မှာအခြေခံပြီးကြွေးကြော်ခဲ့ကြတာပေါ့လေအဲ့တော့အဲ့ဒီဖြစ်ရှင်စိတ်က2024မှာတော့ကျမတို့ realize ဖြစ်နိုင်မယ်လို့ကျမတို့ယုံကြည်တယ်။ဘာလို့ဆိုတော့2023အရှေ့ပိုင်းပထမ6လဒုတိယ6လမတူတော့ဘူး။ dynamic ကပြောင်းသွားပြီပေါ့နော်။အဲ့ဒီ dynamic တွေအပေါ်မှာခုနပြောသလိုပဲလူမှုလှုပ်ရှားမှုလိုင်းတွေပါထပ်ပေါင်းဆက်ပြီးတော့အာနာရှင်ဏီကုန်းကို2024မှာပါကျမတို့ပေါ်ဆောင်နိုင်လိမ့်မယ်လို့ကျမတို့မြင်တယ်။လူမှုကစိတ်အားလဲတက်ကြွနေတာရှိတယ်။တစ်ဖက်မှာတော့ကျမတို့စိန်ခေါ်မှုတွေလည်းပုံများတယ်လို့ကျမတို့မြင်တယ်။ဘာလို့လဲဆိုတော့ခုနပြောသလိုဟိုစီရေးအရာပို့ပြီးတော့အချိန်မြင့်တင်လာတဲ့အခါမျိုးမှာကျမတို့နိုင်ငံရေးအရာလိုက်ပါပြီးတော့ဆောင်ရွက်ရမယ်အဲလုပ်ငန်းစဉ်တွေရှိလာတယ်ပို့ပြီးတော့အဲကျမတို့အမျှော်မြင်ရှိရမယ်အငင်းပွားမှုတွေရှိနိုင်တယ်ဆိုတော့အဲ့ဒီနိုင်ငံရေးက tolerance ကိုတော့ကျမတို့ပုံမြင့်တင်မှုလို့ရတယ်အဲ့ဒါဟုတ်ကကြော်လွားနိုင်မယ်ဆိုရင်ကျမ condition ပြောရဲနော်အဲ့ဒါဟုတ်ကကြော်လွားနိုင်မယ်ဆိုရင်2024ကကျမတို့ပြည်သူလူထုရင်ကျင်တဲ့ပန်းနိုင်ကိုရောင်းလန်းနိုင်မယ်နှစ်တစ်နှစ်လို့ကျမတို့မြင်ပါတယ်
အမျိုးသမီးရဲ့တူပါလာမယ်ဆိုရင်လည်းပို့ပြီးတော့မြန်ဆန်လိမ့်မယ်လို့ထင်ပါတယ
်။
ဒါလူလူအားလို့ပြောတဲ့အခါတိုင်းမှာအမျိုးသမီးတူရဲ့အင်အားကိုချန်လက်ထားလို့မရပါဘူး။ဟု
တ်ပါဘူး။
အခုလိုပေါင်းဆွေးနွေးရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့
ဒီမနွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မကင်ပြူထွေးတင်ဆက်ခဲ့တဲ့မြို့သမီးကဏ္ဍအပီးမှာအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တော့ပါမယ်မြတ်အခုဗီဒီယိုရတင်ဆက်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်မြတ်အခုတော့သုတဆုံးလင် American တခွင်အစီအစဉ်အလှည့်ပါဗျအဲ့ဒီအစီအစဉ်မှာတော့ American ကအင်ချမ်းမြေဈေးကွက်အကြောင်းကိုအင်ချမ်းမြေအကျိုးဆောင်လဲဖြစ်ငွေချင်းငါဝန်ဆောင်မှုပေးနေတယ်လဲဖြစ်တဲ့မတ်တင်လေးတွင်တဲ့ကိုအောင်ကမင်းမြန်တင်ဆက်ထားပါတယ်အခုအပိုင်းတက်မှာတော့အိမ်ဝယ်ဖို့ငွေမချေးခင်မှာဘာတွေပြင်ဆင်ဖို့လိုမလဲဘယ်လိုဒေတာတွေမှာအိမ်ဈေးတွေတက်တာနေလဲဆိုတာကိုသိရမှာပ
ါ Okay မတ်တင်လေးတွေကျွန်တော်တို့ VOA ကိုအခုလိုပြဆိုပြီးမြန်ခွေပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဆိုတော့ဒီကျွန်တော်ပထမအဆုံးသိချင်တာကတော့ဒီအမေရိကမှာအိမ်ဝယ်မယ်ဆိုလို့ရှိရင်ပေါ့လေဟိုဘယ်လိုအချိန်မျိုးမှာဝယ်တာဟာအကောင်းဆုံးဖြစ်ပါလဲ
ဟုတ်ကဲ့ကိုအောင်ကျွန်မကိုဒီမျိုးအချိန်ပေးတာလဲကျေးဇူးတင်ပါတယ်အကောင်းဆုံးကတော့အခုဒီရာသီကတော့အကောင်းဆုံးလို့ကျွန်မပြောချင်တာပေါ့နော်ဟို weather တွေလည်းကောင်းတယ်ဟလာလူအများစုကလည်းဒီလိုအချိန်မှာအိမ်ရှာကြမယ်ဟလာပြောင်းဖို့ရွှေ့ဖို့လည်းကောင်းတယ်ပေါ့နော်နည်းနည်းဆောင်းတွင်းအရန်ကြသွားပြန်လဲနှင်းနေကြတဲ့ဒေသတွေဆိုရင်ပြောင်းရွှေ့ခဲ့တယ်ပေါ့နော်အတူတူဆောင်းတွင်းမှာတော့အိမ်ဝယ်မယ်ဆိုလို့ရှိရင်ကိုကဝယ်သူနေတဲ့အတွက်နည်းနည်းပို့ပြီးတော့ရွေးချယ်လို့ရနိုင်တာပေါ့နော
်အမေရိကမှာအိုတချို့ကအိမ်ငှားပြီးတော့နေပါတယ်တချို့ကအိမ်ဝယ်ပြီးတော့နေပါတယ်အိမ်ဝယ်လိုက်တဲ့အတွက်ဘလို့အကျိုးကျေးဇူးတွေဟိုရနိုင်ပါမလဲ
ဟုတ်ကဲ့အခုအိမ်ဝယ်တာနဲ့အိမ်ငှားတာပေါ့နော်အဲ့ဒါအိမ်ငှားနေတယ်ဆိုလို့ရှိရင်ကျမတို့တွေကအိမ်ရှင်ရဲ့အိတ်ခဲကိုပတ်စံထည့်ပေးကြတာပေါ့နော်သူများစုပူတဲ့ကိုပတ်စံသွားစုပေးတယ်လို့ဖြစ်တယ်အိမ်ဝယ်လိုက်မယ်ဆိုလို့ရှိရင်တော့ကိုယ့်အိမ်ထဲကိုစုလာလည်းအတူတူပါပဲအဲ့တော့ benefit တွေကတော့ဘာလဲဆိုတော့ဥမာအိမ်ဝယ်ထားလို့ရှင်အိမ်ရဲ့ဈေးကများသောအားဖြင့်တက်တယ်ပေါ့နော်အထူးသဖြင့်ဟလာတချို့ state တွေ California တို့ Washington တို့ဆိုလို့ရှိရင်ပို့ပြီးတော့ appreciation rate များတယ်ပေါ့နော်ဆိုလိုတာကအိမ်ဝယ်ပြီးရင်းထားရင်ကိုဘာမှပတ်စံစုနိုင်တာထက်ပိုရနိုင်တယ်နောက်တစ်ခုကဒီအိမ်ဝယ်ထားတဲ့အတွက်ကျွန်တော်တို့ property tax တွေပေးရတယ်အဲ့ဒီပေးထားတာကို tax return တွက်တဲ့အချိန်မှာဝင်ငွေနည်းများရပါမှုဒီပြော credit ပြန်ရတယ်ပေါ့နော်ဝင်ငွေသိမ်းရရင်တော့လည်းမရဘူးတိုးတော့ဝင်နေတဲ့သူတွေနဲ့ medium income သမားတွေကတော့အဲ့ဒီမှာ tax credit ပြန်ရတယ်ပေါ့နော်အဲ့ဒါအကျိုးကျေးဇူးပေါ့
အမေရိကမှာအိမ်ဝင်မယ်ဆိုရင်ရောငွေချိရမယ်ဆိုတဲ့အခါကျတော့ကိုယ်အလုပ်ကိန်းတွေဝါရီနဲ့ဒီလိုငွေချိနိုင်ဖို့အတွက်ကြတော့ဘယ်လိုလူမျိုးတွေအတွက်ဟိုအဆင်ပြေနိုင်ပါလဲ
အနည်းဆုံးတော့အခုလက်ရှိပေါ့နော်စီမင်းစည်းကမ်းတွေရဆိုလို့ရှိရင်အနည်းဆုံးအလုံးနှစ်နှစ်လောက်ထားရမယ်ပေါ့နော်အလုံးနှစ်နှစ်လောက်ထားရမယ်အဲ့တော့အင်ဝယ်ချင်တဲ့လူသည်ဝင်ငွေရှိနေတဲ့အလုပ်ကိုနှစ်နှစ်လောက်ထားမယ်ဟလာအလုပ်တွေအပြောင်းအလဲရှိလဲရတော့ရပါတယ်သို့တော့အလုပ်တစ်ခုထဲမှာနှစ်နှစ်ဆိုရင်ပို့ပြီးတော့လွယ်တယ်ပေါ့နော်အလုပ်အပြောင်းအလဲရှိရင်လဲ W2 အလုပ်ဆိုရင်အဆင်ပြေတယ်အဲ့တော့တကယ်လို့အဲ့လိုမျိုးဟို employee အနေနဲ့လောက်တာဆိုရင်တော့နှစ်နှစ်အတိရှိရမယ်ပေါ့နော်နောက်တစ်ခါ self employment သမားဆိုရင်တော့အပြောင်းလဲလို့မရဘူး business တစ်ခုတည်းမှာပဲ24 months ရှိရမယ်ဒါလက်ရှိအခြေအနေပေါ့နော်နောက်တော့လဲပြောင်းခြင်းပြောင်းနိုင်ပါတယ်နောက်တစ်ခါ credit score ပေါ့နော် America မှာတော့ credit score သိအရေးကြီးပါတယ်မပါမဖြစ်ပေါ့အဲ့ credit score ကောင်းကောင်းလေးရှိရမယ်ကျမကတော့ recommendation ကတော့စုဆောင်းထားငွေအနေငယ်လေးရှိတဲ့နယ်ပေါ့နော်အင်ွယ်တဲ့အခါမှာ down payment ရှိတယ် closing cost ရှိတယ် down payment assistance ဆိုတာလေလူတိုင်းအတွက်အမြင့်ချိုးမဖြစ်တဲ့အတွက်ကိုက down payment ရှိထားရင်ကိုကောင်းတယ်ပေါ့နော်အဲ့တော့ down payment များပေးလေကိုရဲ့ monthly payment ကနည်းလေဖြစ်တဲ့အတွက်ဝေစုထားဖို့လည်းလိုပါတယ်အဲ့ဒါလေးကျမပြောပြချင်တယ်ဟုတ်
ဟိုခုနကပြောသွားတာ credit score ပေါ့နော်ဟိုတကယ်ကတော့ဥပမာဒီလူတယောက်ဟာဘယ်လောက်ထိအောင်ငွေကြေးနဲ့ပတ်သက်လာရင်ဘယ်လောက်ထိအောင်ယုံကြည်ရလဲဆိုတာဟိုတိုင်းတာသတ်မှတ်ထားတာပေါ့ဆိုတော့ဟိုဒီ credit score ဘယ်လောက်ရှိမှအိမ်ဝယ်လို့ရမှာပါလဲ
ဟုတ်ကဲ့ကိုပုံမှန်ကတော့ကျွန်တော်တို့ဒီအစိုးရလုံးနေ FHA က credit score 980ပေါ့နော်အနည်းဆုံးရှိရတယ်နောက်တစ်ခါ conventional လုံးက Fannie Mae နဲ့ Freddie Mac ကထုတ်တာတော့620သို့တော့အခုလက်ရှိကျမလုပ်နေတဲ့ဒီ wholesale ပေါ့နော်ကျမတို့ Nexa Mortgage ကတော့ကျမလုံး officer လုပ်နေတဲ့ Nexa Mortgage ကဒီ US မှာ largest brokerage ပေါ့နော်အဲ့တော့ကျမတို့မှာ wholesale lender 200ကျော်ရှိတယ်တချို့ wholesale တွေကတော့ lender ပေါ်မူတည်တာပေါ့နော် credit score 900လောက်နဲ့လည်းထူချီတာရှိပါတယ်သို့တော့ credit score မြင့်နေတဲ့ကိုပေးရတဲ့အတူလုံးကနည်းနေတယ်ပေါ့နော်အဲ့ဒါအကျိုးကျေးဇူးပေါ့ဟုတ် minimum requirement တွေက lender ပေါ်မူတည်တယ်ပေါ့နော်အဲ့လိုမျိုးပါ
ကျွန်တော်တို့ကဥမာအိမ်ဝယ်မယ်ဆိုလို့ရှိရင်ဘန်နေရနေပြီးတော့ပတ်စံချီးရတာပေါ့လေဆိုတော့ကိုကဘန်နေရှီကနေပတ်စံချီးမယ်ဆိုလို့ရှိရင်ဟိုဥပမာဝင်ငွေကတစ်နှစ်ကိုထားပါတော့9000ရှိတဲ့သူရှိရင်ရှိမယ်အဲတစ်နှစ်ကိုဝင်ငွေ3000ရှိတဲ့လူရှိရင်ရှိမယ်ပေါ့ဆိုတော့ဟိုအဲ့ဒီဒီငွေချေးတဲ့စနစ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပါအောင်
โอเค good good question ปะเนาะเออวีชี้ดาก็จมารู้ตรุหลุดได้อลุบอมูจีได้คุณน่ะจมาပြောตัว W2 ย่าได้ employee ဆိုလို့ရှိရင်တော့จมาတော့ monthly income ปะเนาะဒီ net income tax မဖြတ်ခင်အဲ့ဒီကောင်ရဲ့ program ပေါ်မူတည်ပြီးတော့43ကနေပြီးတော့ 54% လောက်အထိကိုချီးတယ်ပေါ့เนาะဆိုပါဆိုကျမတို့တစ်ဝက်လောက်လို့ပြောမယ်6,000ဝင်3,000ပေါ့เนาะအဲ့ဒီအဲ့ဒါဒီဘာတွေပါလဲဆိုတော့คุณน่ะตรุရှိတဲ့အကျွေးအားလုံးတကယ်လို့ဟုတ်လားကားဝယ်ထားလို့ကားအကျွေးရှိမယ် credit card တွေလာစင်ပေးထားတဲ့ payment ရှိမယ်နောက်ဒီ mortgage ဆိုလို့ရှိရင်ကျမတို့မှာ4မျိုး5မျိုးပါတယ်ပေါ့နော်အဲ့4မျိုးဆိုတာတကယ်လို့ single family home ဆိုရင်ကျမတို့ interest principal နောက်တစ်ခါ homeowner insurance property tax တကယ်လို့ condominium တွေ townhouse တွေဆိုရင်တော့နောက်ထပ် HOA ဆိုတဲ့ homeowner association fees ပါမယ်အဲ့ဒါတွေအားလုံးကိုပေါင်းလိုက်ပြီးတော့ကျမတို့ mortgage payment လို့ခေါ်တယ်အဲ့ payment တွေအားလုံးကြီးလာစားတဲ့တဝက်ခမန်းကြီးပေါ့နော်တဝက်နီးပါးပေါ့အဲ့လောက်အထင်အနားကထုတ်ချီးပါတယ
်ဆိုတော့ဒီအမေရိကမှာအထူးသဖြင့်ဟိုဘလိုပြည်နယ်တွေမှာအိမ်ဝယ်ဈေးသက်သာလဲဒါမှမဟုတ်ဟိုဘလိုပြည်နယ်တွေမှာဟိုအိမ်ဝယ်တဲ့အခါမှာဟိုဈေးကြီးလဲအဲ့ဒီလိုအနေထားလေးနည်းရှင်းပြပါအောင
်ဟုတ်ကဲ့ဟုတ်ကဲ့ဈေးအကြီးဆုံးကတော့ကျွန်မတည်တယ်လို့ဒီကယ်လီဖိုးနီးယားနဲ့ဝါရှင်တန်ပေါ့နော်ကယ်လီဖိုးနီးယားလည်းတော်တော်လေးဈေးကြီးတယ်နောက် market မှာအိမ်က demand တွေနည်းပြီးတော့ sorry demand တွေများပြီးတော့ supply တွေနည်းတဲ့အတွက်ဟိုဗာလဲပို့ပြီးတော့ဈေးတွေပို့ပေးရတယ်ပေါ့နော်အဲတော့အင်းဈေးနဲတဲ့ state တွေကတော့ကျမဒီ Oklahoma တို့ဘာလို့တော့နဲပါတယ်ဟိုဒီနားတစ်ဝိုက်မှာကျမနေတဲ့ Chicago တစ်ဝိုက်ဆိုရင်တော့ဥမာ Indiana state ပေါ့နော် Wayne တို့ဘာလို့ဆိုလို့ရှင်တော့ဈေးမကြီးသေးဘူးအသိဝက်မသိဟိုဘယ်လိုပြောမလဲဒီ Wisconsin state မှာလည်းအဲ့လိုပေါ့နော်ရှိပါသေးတယ်အသိဝက်မသိတဲ့အဲ့ဒီ
ကိုအောင်တင်ဆက်ခဲ့တာပါဗျာအခုတော့သိပ္ပံနဲ့နှိပညာကဏ္ဍအလှည့်ကြပါပြီအာနာသိန်း၃နှစ်တွင်တိုးတက်လာတဲ့နှိပညာအသုံးတွေအကြောင်းနားဆင်ရမှာပါစစ်တပ်အာနာသိန်းတာကိုလက်မခံတဲ့မြန်မာလူငယ်တွေဟာနှိပညာအသုံးပြန်တွန်းလှန်နေတဲ့ထဲက drone နှိပညာနဲ့ဆက်သွယ်ရေးနှိပညာတွေဟာ၃နှစ်တွင်မှအတော့ကိုတိုးတက်လာနေတယ်လို့ IT နှိပညာကျွမ်းကျင်သူဦးစတန်လီဇေယျကပြောပါတယ်ဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်ဗျာ
မြန်မာနိုင်ငံမှာအခုဆိုရင်ပေါ့နော်စစ်တပ်ကအာဏာသိမ်းထားတာ၃နှစ်ရှိပါပြီဒီစစ်တပ်အာဏာသိမ်းတာကိုလက်မခံတဲ့လူငယ်လေးတွေကပြန်ပြီးတော့တော်လှန်နေကြပါတယ်ဒီလိုပြန်ပြီးတော့တော်လှန်နေတဲ့အခါမှာဒီဤပညာလေးတွေကိုသုံးလာကြပါတယ်သ ုဆင်နေစရာအမြင်လေးပြောပြပေးပါဒီလူငယ်တွေရဲ့ဒီမိပညာကိုသုံးတာနဲ့ပတ်သက်ပြီးတော့ပေါ့နော်
တက္ကအနာသတ္တတင်းနဲ့နှစ်မှာတော့မြန်မာပြည်မှာလည်းနှီးပညာကအရန်ထွန်းကားနေပါတယ်နော်အဲ့တော့လူငယ်တွေကလည်းတော်တော်များများနှီးပညာကိုတက်ကြွတဲ့လူတွေရှိသလိုဟိုအတင့်တင့်တော်တော်များများသုံးတတ်တဲ့လူလည်းရှိပါတယ်ဖြစ်တက္ကအနာသိမ့်ပြီးတဲ့စသိမ့်တဲ့ကာလမှာလူငယ်တွေက drone တွေကိုအသုံးပြုပြီးတော့သူစစ်တက္ကလူခွင့်ရေးချိုးဖောက်မှုတွေကိုသူတို့မှတ်တမ်းတင်တာတွေကိုသုံးတယ်နောက်ပြီးတော့ဆက်တော့ရေးစနစ်တွေကိုဟိုခူးနားထောင်တာတွေကိုဟောလူငယ်တွေကမှတ်တမ်းတင်တာရှိတယ်လူငယ်တွေက drone တွေသုံးပြီးတော့ဒီသူတွေရဲ့ဆန္ဒထုတ်ဖော်မှုတွေကိုမှတ်တမ်းတင်တာတွေရှိရပါတော့လူငယ်တွေကတော့ဒီနေပယ်ရဲရဲမှသူတို့ဒီနည်းပညာတွေကိုသုံးနေတာကိုတွေ့ရပါတယ
်ဟုတ်ကဲ့ပါလူငယ်တွေနည်းပညာသုံးတဲ့ထက် drone သုံးတဲ့ဥစ္စာပေါ့နော်ဒီပထမဦးဆုံးစစ်တပ်အာဏာသိမ်းထားတဲ့ပထမနှစ်ထဲမှာလူငယ်တွေဒီ drone နည်းပညာနဲ့ပတ်သက်ပြီးတော့အဲ့တော့အတိမြေဟိုကျေဝပါတကယ်ဘာတွေလောက်ကြပါတယ
်ဟုတ်ကဲ့အာစစ်တပ်ကသူတို့အာဏာမသိမ်းခင်တည်းကပေါ့နော်မြန်မာပြည်ကလူငယ်တွေက drone ကိုတော်တော်စိတ်ဝင်စားပြီးတော့တော်တော်လေ့လာလိုက်စားကြတာတွေ့ရပါတယ်မြန်မာပြည်ကလူငယ်တွေစစ်တပ်အာဏာသိမ်းတဲ့အခါမှာလည်းဒီလူငယ်တွေကဒီ drone နှီးပညာကိုအသုံးပြုပြီးတော့သူတို့ဒီစစ်တပ်ကလူခွင့်ရေးဖောက်ဖျက်တဲ့မှတ်တမ်းတွေကိုလူလူကနေစနဖော်ထုတ်တဲ့အခြေအနေမှာလည်းမှတ်တမ်းတင်တဲ့နေရာမှာအသုံးပြုတာကိုတွေ့ရပါတယ်
။ဆိုတော့ဒီပထမနှစ်ကသူတို့ကမှတ်တမ်းတင်တဲ့နေရာမှာ drone ကိုသုံးခဲ့ကြတယ်ပေါ့နော်။ဒီဒုတိယနှစ်ကျတော
့ဒုတိယနှစ်ရောက်တော့ဖြစ်တက်ကအာဏာသိမ်းလိုက်တော့လူငယ်တွေတော်တော်များများပြည်သူတွေတော်တော်များများကျွန်တော်တို့နေတဲ့အသီးသီးကိုလေတွက်ခွာပြီးတော့သူတို့တော်လိုင်းကိုဆက်လုပ်ဖို့ကြိုးစားကြတယ်။အဲ့လိုကြိုးစားရတဲ့နေရာမှာလည်းဒီကျွန်တော်ပညာရှင်ပေါင်းစုံပါဝင်တယ်အဲ့ဒီထဲမှာလည်း drone တက်ကြွတဲ့လူတွေတော်တော်များများပါတယ်နှီးပညာတက်ကြွတဲ့လူတွေတော်တော်များများပါတာကိုတွေ့ရပါတယ်အဲ့တော့သူတို့နေသက်တွေအတိအကျရောက်တဲ့အခါမှာဒီ drone တိုက်ရင်နေအေတပ်ဖွဲ့တွေကိုဖွဲ့ပြီးတော့တင်တန်းတွေပေးကြတယ်နောက်ပြီးတော့ drone တွေကိုရရှိဖို့လှုပ်ဆောင်ကြတယ်ပြီးတော့စစ်တပ်ကိုပြန်လဲတိုက်ခိုက်ဖို့အစဉ်အသင်းလုပ်ကြတယ်ပေါ့လေပထမနှစ်ပြီးတော့ဒုတိယနှစ်မှာပေါ့နော်ဒီတော်လန်ရေးလူငယ်တွေက drone ကိုတုံးပြီးတော့စစ်တပ်ကိုပြန်ပြီးတော့တိုက်ခိုက်ရတာပို့ပြီးတော့အချိန်ရလာပါတယ
်။ဟုတ်ဆိုတော့ပြီးခဲ့တဲ့နှစ်ကရောတက်တဲ့နှစ်ကရောတော်တော်များများလေး drone တုံးလာတာတွေ့ရပါတယ်။လူငယ်တွေတုံးတဲ့အချိန်တွေပြောပြပေးပါ
။ဟုတ်ကဲ့ဒုတိယနှစ်ကုန်လောက်နဲ့ဒီတတိယနှစ်ထဲမှာတော့ကျွန်တော်တို့ဒီ drone အင်အားကပို့ပြီးတော့ကောင်းလာတယ်။တော်လန်ရေးလူငယ်တွေဘက်ကအားတာချက်တွေအများကြီးရလာတယ်ပြီးတော့သူတို့တိုက်ခိုက်ခြင်းနဲ့ target တွေကို drone နဲ့တိုက်ခိုက်နိုင်ခဲ့တာတွေအများကြီးတွေ့ရပါတယ်အခုလက်ရှိမှာလဲ drone အမျိုးမျိုးကိုတီထွင်ပြီးတော့သူတို့ DIY ပေါ့လေအဲတီထွင်ပြီးတော့တော်လန်နေကြတော့တွေ့ရပါတယ
် DIY ဆိုတော့ကိုယ်တိုင်တီထွင်တာပေါ့နော်ဆိုတော
့ဟုတ်ကဲ့ DIY ဆိုတာ do it yourself ပေါ့လေအခုကျွန်တော်တို့ drone တစ်ခုတီဆောက်မယ်ဆိုရင်နေရာပေါင်းစွာနေမှာပြီးတော့လိုအပ်တဲ့ပစ္စည်းကိုမှာပြီးတော့ကိုယ်ပိုင်ပြန်ဆင်ပြီးတော့ဟိုတုံးနဲ့တည်ဆင်တဲ့ drone ပေါ့လေအဲ့တော့ကိုကြိုက်တဲ့ specification ကိုကိုဆင်လို့ရတာပေါ့နော
်ဟုတ်ကဲ့အဓိကဒီ drone တစ်ခုမှာလိုတာဘာလိုအပ်ပါလဲ
ဒီ drone ကို control လုပ်တဲ့ controller တွေနောက် battery တွေနောက်ပြီးတော့ drone မျိုးစားဘယ်လိုတည်ဆောက်မှာပေါ့လေဥမာ battery နဲ့သွားတဲ့ drone ကိုတည်ဆောက်မှာလားအာမို့ကဲဆက်သွားတဲ့ drone ကိုတိဆောက်မှာလားသူမဟုတ်နှစ်ခုလုံးနဲ့သွားနိုင်လို့ရတဲ့ drone မျိုးကိုတိဆောက်မှာ hybrid drone လို့ခေါ်တာပေါ့နော်အဲ့ကောင်တွေကတော့မိုင်ပေါင်း200ကျော်လောက်သွားလို့ရတယ်ပေါ့လေအဲ့တော့အဲ့လိုမျိုး drone ကိုတိဆောက်မှာလားဆိုတဲ့ဟာတွေကိုအဲ့ဒီပုံမှာမူတည်ပြီးတော့လိုအပ်တဲ့ပစ္စည်းတွေကတော့ဒီတောင်ပန်းတွေ propeller တွေလိုမယ်နောက်ပြီးတော့ engine တွေလိုမယ် battery တွေလိုမယ်နောက်ပြီး remote control တွေလိုမယ် sensor တွေလိုမယ် camera တွေလိုမယ်သူတို့ဒီအထူးကကြတဲ့လက်နက်တွေလိုမှာပေါ့နော်အဲ့ဒါတွေအားလုံးကတော့လိုမှာပေါ့လေနောက်ပြီးတော့ဒီ drone တွေကိုတိဆောက်ရတာဒါလည်းတယောက်တည်းလည်းတိဆောက်လို့မရပါဘူးတင်းတန်းတွေဟိုအစင်စင်ပေးပြီးတော့တိဆောက်ရတာပါတယ်အဲ့တော့အဲ drone တင်းတန်းပေးတဲ့ပေးမဲ့လူတွေလည်းအဲ drone trainer တွေပေါ့နော် drone pilot တွေလည်းလိုအပ်တာပေါ့နော်အဲ့တော့အခုတော့တော်လိုင်းအဲဖက်ဒရယ်ဝင်းလို့ပါလို့မှာဆိုရင်ဒါ drone တ တသားတွေကတော့တော်တော်များများအလုံးလောက်ရှိနေပြီးတော့ကျွန်တော်ယူဆပါတယ်အဓိကကတော့စွမ်းအားကောင်းတဲ့ powerful ဖြစ်တဲ့ drone တွေလို့ပြီးဖို့ရဲနောက်ပြီးတော့ခုနပြောတဲ့သူတို့ target နဲ့ intelligence တွေအကုန်ရှိဖို့ရဲအဓိကကတော့လိုအပ်တာပေါ့နော်အဲ့ဒါမှလည်းသူတို့အောင်မြင်ပါဘူး
အခုပေါ့နော်ဘာလို့အထောက်ပံ့မှမရပဲလဲကိုဘာသာကိုလောက်ကန်ကြတဲ့ခါမှာထောက်လိုက်ရလဲအရေးကြီးတယ်ဆိုတော့ဒီဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့လူငယ်တွေဒီတောက်နဲ့အတွင်းမှာပေါ့နော်ဘာတွေများထူးခြားပြောင်းလဲလာတာတွေ့ရပါလဲ
အများကြီးပြောင်းလဲတယ်ပထမဆုံးစစ်တပ်အာဏာဆက်ဆက်တိုင်းတဲ့နှစ်ကဆိုရင်လူငယ်တွေပါအင်တာနက်ဖြတ်ခံရတယ်ဖုန်းဖြတ်ခံရတယ်ဖုန်းတို့အင်တာနက်တို့ကိုနားထောင်ပြီးတော့ဖမ်းဆီးခံရတာတွေအများကြီးရှိပါတယ်ဟုတ်ဒုတိယနဲ့တတိယနဲ့မှာတော့ Starlink ကမြန်မာပြည်ဘက်ထဲကိုပေါ့ပေါ့ရောက်ဖြစ်လာပြီဆိုတော့အဲ့ဒါလည်းတခုဒီတော်လိုင်းရေးလူငယ်တွေအတွက်အားသာချက်အများကြီးရှိပါတယ်အဲ့တော့အဓိကကတော့ပံ့ပိုးပေးဖို့ပဲလိုတော့တာပေါ့လေ
စစ်တပ်ရေးမှာပထမဆုံးစစ်တပ်အာဏာသိမ်းပြီးတဲ့နေ့ကသူတို့တွေပေါ့နော်စစ်တပ်ကဒီစစ်တပ်ရေးကိုပိတ်တာဆိုတာဒီတင်ဟိုဖုန်းတုံးတာဒီ Facebook တို့ဘာလို့ပေါ့နော်ဒူးမှုကွန်ရက်တောင်းတောင်းပိတ်တာဆိုတာဒီကြားထဲမှာသူတို့အခုဖြစ်လာတာပေါ့နော
်အဲစပြီးတော့စစ်တပ်ကဆက်ဆက်တိုင်းတဲ့ခါမှာဒီဒီလီပေါ့နော်အများစုကသိပညာလုံးဂျုံရေးပိုင်းဆိုင်ရာမှာကြတော့နည်းနည်းအားနေသေးတယ်အခုဒုတိယနဲ့တတိယနဲ့မှာကြတော့တော်တော်များများကစက်သွေးရေးလုံးဂျုံရေးပိုင်းဆိုင်ရာပေါ့နော် Secure Communication မှာပို့ပြီးတော့ awareness ပေါ့နော်ပို့ပြီးတော့ရှိသွားပါပြီတကူတုံးမဲ့ဆိုရင်အ ਨੇ ဆုံးတော့ VPN ခံရမယ်ဆိုတာသူတို့နားလဲတယ်ပေါ့နော်နောက် encryption ရှိရမယ်ဆိုတာသူတို့နားလဲတယ်ပေါ့နော်အခုတော်လိုင်းလူငယ်တွေကတော့သူတို့မှာ awareness အများကြီးရှိတာကောင်းလာတာကလည်းတွေ့ရတဲ့အတွက်ကြောင့်ဒါသူတို့အတွက်အားသာချက်တစ်ခုဖြစ်သွားတာပေါ့လေ
ဦး Stanley Zeya ရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်ဒေါက်ကင်မျိုးသက်တင်ဆက်ခဲ့တာပါဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmese.voanews.com နဲ့ voa burmese facebook နဲ့ youtube စာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့ကျန်းနေတဲ့အချိန်အတွင်းမှာဒီမိနစ်အတွက်ထိတ်တန့်သတင်းအချင်းတွေကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၃နှစ်ပြည့်မှာဗြိတိန်အစိုးရကနေမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အစိုးရပိုင်ကုမ္ပဏီနှစ်ခုနဲ့မြန်မာတိုက်ခန့်တွေကိုခြေမုံနေတဲ့ခြေမြန်တပ်မဌာနချုပ်နှစ်ခုကိုအရေးယူတန်းခတ်ကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာအစိုးရပိုင်ကုမ္ပဏီနှစ်ခုဖြစ်တဲ့အမှတ်၁နဲ့၂တပ်ထုတွင်ဌာနတွေဟာစစ်ကောင်ဆောင်တွေဆက်လက်ရပ်တည်နိုင်အောင်စီးပွားရေးအရပံ့ပိုးပေးနေတာကြောင့်အရေးယူတာဖြစ်ပြီးခြေမြန်တပ်မ89နဲ့101တို့ကတော့အနာသိမှုကိုလက်မခံဆန့်ကျင်သူတွေအတိုက်ခံတွေကိုပြစ်မှတ်ထားတာအပါအဝင်အရက်သားတွေကိုတိုက်ခိုက်ဖိနှိပ်နေတာကြောင့်အခုလိုရေးယူတာလို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာနိုင်ငံတကာသတင်းတွေဘက်မှာတော့ဂါဇာမှာတောက်ကြနေကလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတညထဲမှာလည်းလူပေါင်း105ယောက်သေဆုံးခဲ့ရတယ်လို့ဂါဇာကကျန်းမာရေးအရာရှိတွေကပြောပါတယ်ဂါဇာတောင်ပိုင်းကခန်ယူနစ်မြို့ကိုအစ္စရေးကလေကြောင်းကဂေါ်ယောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်တာကြောင့် AFP သတင်းမှာဖော်ပြပါတယ်ကုလသမဂ္ဂ UN OCHA ပြောခွင့်ရကတော့ခန်းယူနစ်မှာတိုက်ပွဲပြင်းထန်လာနေတာကိုအထူးစိုးရိမ်ကြောင်းတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောပါရတယ်။တခါအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဟာ2024ခုနှစ်အတွက်ပထမဆုံးအကြိမ်ဖြစ်အထူးတပ်ဖွဲ့စီးရေးလေ့ကျင့်မှုကိုဖူးတွဲပြုလုပ်ခဲ့ကြပါရတယ်။ဒီလေ့ကျင့်မှုကိုတောင်ကိုရီးယားမြောက်ပိုင်းကိုရီးယားနယ်စပ်အနီးမှာလုပ်ခဲ့တာပါ။မြောက်ကိုရီးယားကပြီးခဲ့တဲ့တပတ်ကျော်ကာလအတွင်းမှာစတုတ္ထအကြိမ်မြောက်ဒုံးကျည်တွေစမ်းသပ်ပစ်လွတ်နေချိန်မှာပဲအခုလိုပူတွဲစီလက်ချက်မှုတွေလုပ်တာပါတခါအီရန်ရဲ့ Patton Test Missile ဒုံးနဲ့ Drone စီမံကိန်းတွေအတွက်လိုအပ်တဲ့ပစ္စည်းတွေနည်းပညာတွေပေးနေတဲ့အီရန်ရဲ့ Hong Kong အခြေစိုက်ကုမ္ပဏီ၄ခုအပြင်အီရန်ကုန်ပစ္စည်းတွေရောင်းချပေးနေတဲ့ Hong Kong အခြေစိုက်ကုမ္ပဏီတစ်ခုကိုတန်ခတ်အရေးယူလိုက်ကြောင်း American ဘဏ္ဍာရေးဌာနကတောက်ကြနေမှာကြေညာပါတယ်အီရန်တော်လိုင်းအဆောင်တက်ရဲ့ Computer Cyber ထိန်းချုပ်ရေးဌာနကအရာရှိ6ဦးကတော့အမေရိကန်နဲ့တခြားနိုင်ငံတွေမှာရှိတဲ့အရေးပါတဲ့အခြေခံအဆောက်အအုံတွေမှာစိုက်ဘာတိုက်ခတ်မှုတွေလုပ်တာကြောင့်အရေးယူခဲ့ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ VOA American အသံကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်အခုမနေ့ခင်းအစီအစဉ်တွေကိုဒီမှာပဲဆုံးသတ်ပါတယ်ခင်ဗျာအားပေးကြည့်ရှုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ကတော့နေ့ညပါခင်ဗျာ